to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2018ခုနှစ်နိုဝင်ဘာလ2ရက်တောက်ကြနေ့ညဘက်အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00-10:00အထိ Washington DC မြို့တော်ကနေ25-30-52ကနေတိုက်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းဝင်တင်ဆက်သွားမှာပါ
မင်္ဂလာပါကျွန်တော်ဂျန်နိုင်မှာတောက်ကြနေညဘက်သတင်းတွေကိုနန်းလောင်းနဲ့အတူချိန်ညပေးသွားမှာဖြစ်ပါတယ်အမေရိကန်ကိုတရားမဝင်ရွှေ့ပြောင်းချေချားဖို့ကြိုးစားသူတွေနဲ့ပတ်သက်ပြီးစိုးရိမ်ပြီးတော့အဲ့ဒီလူတွေကိုတားဆီးမဲ့အုပ်ချုပ်ရေးအမိန့်တရက်ကိုထုတ်ပြန်သွားမယ်လို့သမ္မတ Trump ကကတိပြုလိုက်ပါတယ်လော်ရီသတင်းနောက်ခရှိုဂီတက်ခံရတဲ့အပေါ်မှာအမေရိကန်အစိုးရရဲ့တုံ့ပြန်မှုဟာကိုကျင်းသိက္ခာအခြေခံအနေနဲ့ကင်းမဲ့နေတယ်လို့ခရှိုဂီရဲ့ရည်သားဖြစ်သူကဝေမျှလိုက်ပါတယ်ဝန်ကြီးမုစလင်ဒုက္ခသည်တွေမြန်မာနိုင်ငံကိုကူလာတွင်ပြန်လည်ပို့ဆောင်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ဆွေးရည်လှုပ်ဆောင်နေတဲ့အစီအစဉ်ကိုချက်ချင်းရဆိုင်တယ်လို့လူခွင့်ဆောင်ကြီးအဖွဲ့ HRW ကဒီကနေ့မှပြောကြားလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာ NLD ဂျာကိုတွန်းပေါက်တွန်းပို့ရာရောက်နေမှာဆိုတဲ့အတွက်ဘင်္ဂလားဒေ့ရှ်နယ်စပ်မှာရှိတဲ့ရင်ညာဒုက္ခသည်တွေကိုပထမဆုံးအတုပ်ဖြစ်မြန်မာနိုင်ငံဘက်ပြန်ပို့မယ့်အစီအစဉ်ကိုအမြန်ရဆိုင်ထားဖို့ HRW အဖွဲ့ကပြောပါတယ်
Well, the main concerns are that the fundamental conditions for return have not been met, and those really relate to...
HRW အဖွဲ့ရဲ့စိုးရိမ်ချက်တွေကိုပြောကြားသွားတာပါ။ဒီကြောင့်လည်းဒူရှမ်းပြည်မြောက်ပိုင်းလာရှိုးမှာဆစ်ဆောင်ဒုက္ခသည်တချို့နေရက်ကိုပြန်နေပေမဲ့တိုက်ပွဲတွေဆက်ရှိနေတဲ့သူတွေကတော့ဒီနေရက်ကိုမပြန်နိုင်သေးပဲရှိနေတဲ့အကြောင်းနဲ့ဒီဘင်္ဂလားဒေ့ရှ်နယ်စပ်ဘူတိတော်မောင်တို့ဘက်မှာအစိတ်ကြွစီအများပြားဖမ်းဆီးမိတဲ့အကြောင်းကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်အောင်ပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ
။အမေရိကန်နိုင်ငံတောင်ပိုင်းနယ်စပ်ကိုချင်းကပ်လာနေပြီးတော့တရားဝင်ဆောင်ရွက်ဆောင်ရမရှိပဲရွှေပြောင်းခြေချဖို့ကြိုးစားသူတွေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့စိုးရိမ်မိကြောင်းသမတ်ထမ်ကကျသမီးလေးကထပ်မံပြောကြလိုက်ပြီးတော့ဒီလူတွေကိုအပြင်းထန်တားဆီးမဲ့အုပ်ချုပ်ရေးဆိုင်ရာမိတ်တက်ကိုရှေ့သတင်းပတ်တွင်ထုတ်ပြန်သွားမှာဖြစ်တယ်လို့ဂရိပြုလိုက်ပါတယ်။မစ်ဇူရီပြည်နယ်ကိုလံဘီယာမြို့မှာမနေ့ကလုခဲ့တဲ့မဲဆွယ်စီရင်ရေးအတွင်းသမ္မတ ထရမ့်ကအမေရိကန်မှာမွေးတဲ့သူတွေကိုနိုင်ငံသားဖြစ်ခွင့်ပေးထားတဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်ကိုပြင်ဆင်ဖို့သူ့ရဲ့ရည်မှန်းချက်နဲ့ပတ်သက်ပြီးတော့လည်းအကြိမ်ကြိမ်ပြောကြားသွားခဲ့ပါတယ်။အမေရိကန်နိုင်ငံကိုကလေးမွေးဖို့အလဲပတ်လာရောက်တဲ့ကိစ္စကိုသူ့အနေနဲ့ကန့်ကွက်ကြောင်းသမ္မတ ထရမ့်ကပြောပါတယ်။ကွန်ဆောင်အမျိုးသမီးတွေဟာအမေရိကန်နိုင်ငံမှာကလေးမွေးဖို့အတွက်ရည်ရချက်ရှိရှိနဲ့လာရောက်ကြပြီးတော့အမေရိကန်မှာကလေးမွေးလိုက်တဲ့အတွက်အဲ့ဒီကလေးတွေဟာအလိုလျောက်အမေရိကန်နိုင်ငံသားဖြစ်သွားတာဖြစ်ပါတယ်။သမ္မတထရမ့်ကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အပိုက်14ကိုသူ့အနေနဲ့အုပ်ချုပ်ရေးအမိန့်နဲ့ပြောင်းလဲပြစ်နိုင်ကြောင်းပြောပါတယ်။ဒါပေမဲ့ဥပဒေရေးရာကျွမ်းကျင်သူတွေကတော့ဒါကိုလုံးဝသဘောမတူဘဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့အတွက်အုပ်ချုပ်ရေးအမိန့်နဲ့တင်မလုံလောက်ဘူးဆိုပြီးတော့ပြောပါတယ်။ကိုလုံွေးလျှောက်ထားဖို့ကြိုးစားတဲ့ရှင်ပြောင်းချေချသူတွေအနေနဲ့ကိုလုံွေးလျှောက်ချင်တဲ့ဆိုရင်သူတို့တရားဝင်ဝင်ရောက်တဲ့နေရာမှာလျှောက်ချရမှာဖြစ်ကြောင်းနဲ့ကိုလုံွေးလျှောက်ထားတဲ့သူတွေကိုထိမ့်သိမ့်တာကိုလည်းတိုးသွားခြင်းနဲ့ဆိုပြီးတော့သမတ်ထရမ့်ကအင်တာနက်တော်မှာအစောပိုင်းကတော့ပြောကြားခဲ့ပါခင်ဗျာ
Sorry တရင်စာဆရာဂျမဲလ်ကာရှိုဂီတပ်ဖြတ်ခံရမှုအပေါ်အမေရိကန်အစိုးရရဲ့တုံ့ပြန်မှုဟာကိုကျင်သိက္ခာအခြေခံတွင်ကင်းမဲ့နေကြောင်းသူရဲ့ရည်စားဖြစ်သူကဝေဖန်လိုက်ပါတယ်တပ်ဖြတ်မှုမှာတာဝန်ရှိသူတွေကိုတရားဥပဒေရှင်းမအောင်ပြုနိုင်အောင်နိုင်ငံတွေအားလုံးထက်မှာအမေရိကန်ကဦးဆောင်တင်ကြောင်းတရင်စာဆရာကာရှိုဂီရဲ့ချစ်သူဖြစ်တဲ့ Hartik Sagis ကဒီကနေ့ထုတ် Washington Post တရင်စာရဲ့တဘောတာအမြင်ဆောင်မှမှရေးသားလိုက်တာပါဒါပေမဲ့လည်း Washington ကတချို့လူတွေဟာအချိန်ဆွဲတဲ့နည်းပြဟာကိုသုံးပြီးမိမိပြပြဖြစ်ဖို့မျှော်လင့်နေကြောင်းလည်းပြောဆိုထားပါတယ်ကာရှိုဂီတိတ်ဆုံးမှုအတွက်တရားမျှတမှုရရှိစေရေးသမ္မတဒေါ်နယ်ထရမ့်အစိုးရကိုဆက်လက်တွန်းအားပေးသွားမှာဖြစ်ပြီးအမတ်တရားကိုဖုံးကွယ်လို့မရနိုင်ကြောင်းလည်းဖော်ပြထားပါတယ်နယူးယောက်တိုင်းစ်သတင်းစာကတော့အမေရိကန်သမ္မတအင်ဖီရိုတာဝန်ရှိသူတွေအော်တိုဘာလ9ရက်နေ့ကဆော်ဒီအိရှစ်ဆန်မင်သားမိုဟာမက်ဘင်ဆယ်မန်နဲ့တယ်လီဖုန်းဆက်စကားပြောဆိုတာမှာအိရှစ်မင်သားကကာရှိုဂီကိုအာနီယာရှိသူအစ္စလမ်ဝါလီတူဦးဖြစ်သဘောထားတဲ့အတွက်တဟာတက်ဖြတ်ခဲ့တဲ့အကြောင်းရင်းဖြစ်နေတယ်ဆိုတာကိုသိရှိထားပြီးဖြစ်တဲ့အကြောင်းနီဆက်သူနှုတ်ကိုကိုးကားပြီးတော့ဒီကနေ့ပဲဖော်ပြခဲ့တာပါဒါပေမဲ့လည်းအရှေ့လယ်ပိုင်းဒေသကြီးရာမိုဝါရာတွေမှာဆိုဒီအိန်ရှေ့မင်းသားကိုအတိကဥဆောင်သူအဖြစ်အားထားနေတဲ့အတွက်သူ့ရဲ့ဩဇာအရှိန်အဟောကိုအထူးကံမခံဖို့တမရထရမ့်အစိုးရကဆုံးဖြတ်ခဲ့တယ်လို့လည်းရေးသားထားပါတယ်အမေရိကန်မှာအခြေဆိုင်နေထိုင်တဲ့ဆိုဒီသတင်းစာဆရာကာရှိုဂီဟာပြီးခဲ့တဲ့လထဲမှာပဲတူရကီနိုင်ငံအစ္စတန်ဘူမြို့ကဆိုဒီကောင်စစ်ဝရုံးမှာလက်ထပ်ဖို့လိုအပ်တဲ့အထောက်အထားတွေရဖို့တောင်းခဲ့ပြီးပြောဆိုသွားခဲ့တာဖြစ်ပါတယ
် Sorry သတင်းနောက်ဂျမောကရှိုဂီကိုတပ်ဖြတ်ခဲ့တဲ့နောက်ခွဲကတာဝန်ရှိသူတွေကိုရေးယူတန်ခတ်မှုတွေချမှတ်နိုင်လောက်အောင်လုံလောက်တဲ့သက်တည်အထောက်အထားတွေရဖို့နောက်ထပ်သတင်းပတ်တွေနဲ့ခြေချောင်းကြာလာနိုင်တယ်လို့ American နိုင်ငံသားဝန်ကြီး Mike Pompeo ကပြောဆိုလိုက်ပါတယ် ဒီလူတက်မှုမှာပါဝင်ပတ်သက်နေသူတွေအဖြစ်အမေရိကန်ကသိရှိထားတဲ့သူတွေကိုတန်ခတ်အရေးယူဖို့အချက်လက်တွေကိုအမေရိကန်အစိုးရကစမ်းစစ်နေပါတယ်လို့ဝန်ကြီးပွန်ပီယိုကစိန့်လူးစ်ရေဒီယိုအသံလွှင့်ဌာန K-MOX ကိုမနေ့ကျသရီးနေ့ကပြောခဲ့တာပါ။အဲလိုရက်ဆက်ချမ်းကျုပ်တဲ့လူတက်မှုမှာပါဝင်ပတ်သက်နေသူအားလုံးကိုတာဝန်ခံခိုင်းဖို့သမ္မတဒေါ်နယ်ထရန့်ကအခိုင်အမာဆုံးဖြတ်ထားတာကိုလည်းဝန်ကြီးပွန်ပီယိုကအလေးပေးပြောဆိုသွားပါတယ်။ဒူဂီနိုင်ငံသူကိုလက်ထပ်ဖို့လိုအပ်တဲ့စာရွက်စာတမ်းတွေရယူဖို့အတွက်ဒူဂီနိုင်ငံအစ္စတန်ဘူးမြို့ကစော်ဒီကောင်စွန့်ဝင်ရုံးထဲကိုပြီးခဲ့တဲ့လကသွားရောက်ခဲ့ချိန်မှာသတင်းစာဆရာကာရှိုဂီအသက်ခံခဲ့ရတာဖြစ်ပါတယ်။ကာရှိုဂီအသက်ခံခဲ့ရတဲ့ကိစ္စကိုစော်ဒီနဲ့တူရကီပူးပေါင်းစုံစမ်းဖို့အစ္စတန်ဘူးမြို့ကို၃ရက်ကြာလာရောက်ခဲ့တဲ့စော်ဒီရှေ့နေချုပ်အဖန်ဖီဒန်ကလည်းသတင်းစာဆရာကိုတတ်ဖို့ဘသူကအမိန်ပေးခဲ့တယ်လို့ဆိုတာနဲ့သူ့အလောင်းကိုဘယ်မှာဖြောက်ဖြက်ပြစ်တယ်ဆိုတာကိုဖော်ထုတ်နိုင်ခြင်းမရှိခဲ့ပါဘူး။အမေရိကန်ပြည်ထောင်စုကတော့ခရှုဂီရဲ့အလောင်းကိုသူ့မိသားစုစီအမြန်ဆုံးပြန်ပို့ပေးဖို့ဆော်ဒီအာရေဗျနိုင်ငံကိုတိုက်တွန်းထားပါတယ်ခင်ဗျာ
။အမေရိကန်ရဲ့ညံနာမှုပိုင်ခွင့်တွေကိုသရုတ်နိုင်ငံဘက်ကခိုးယူနေရတဲ့ကိုတိုက်ဖြတ်ဖို့အစီအစဉ်တစ်တရက်ကိုအမေရိကန်တရားရေးဌာနကစတင်လှုပ်ဆောင်လိုက်ပါတယ်။အခုနောက်ဆုံးဖြစ်တဲ့ကိစ္စကတော့အမေရိကန်နိုင်ငံကတပိုင်းလက်ကူပစ္စည်းကုမ္ပဏီ Micron ရဲ့ကုန်သွယ်ရေးလျှို့ဝှက်ချက်တွေကိုခိုးယူဖို့အတွက်တရုတ်နိုင်ငံပိုင်ကုမ္ပဏီတစ်ခုကတာဝန်ကုမ္ပဏီတစ်ခုနဲ့ပူးပေါင်းကြံစည်ခဲ့တယ်လို့အမေရိကန်ရှိနေချုပ် Jeff Sessions ကပြောလိုက်ပါတယ်။တရုတ်နိုင်ငံကအမေရိကန်နိုင်ငံပေါ်စီးပွားရေးဆိုင်ရာအချက်လက်တွေကိုခိုးယူရတဲ့ဟာအလင်းအမြန်ပဲတိုးလာနေတယ်လို့ဒါရီကိုရက်သက်မည်ဖြစ်ပြီးအမေရိကန်အနေနဲ့လည်းဆက်ပြီးတော့လက်ခံတော့မှာမဟုတ်တဲ့အတွက်ဒါဟာလက်ခံနိုင်စရာကိစ္စလည်းမဟုတ်သလိုတရုတ်နိုင်ငံအတွက်ဒီအချိန်ကတရားဥပဒေနဲ့အညီဆောင်ရွက်တဲ့နိုင်ငံအတိုက်အဝန်းကိုပါဝင်လာရမယ့်အချိန်ဖြစ်ပါတယ်။နိုင်ငံတကာကုံသွယ်ရေးကတရုတ်နိုင်ငံအတွက်လည်းကောင်းနေပါတယ်။ဒါပေမဲ့တမတမာတဲ့နီလန်းတွေကိုတော့ရပ်တန့်ရမယ်လို့အမေရိကန်ရှိနေချုပ် Jeff Sessions ကပြောသွားပါတယ်။တရုတ်နိုင်ငံနဲ့ပတ်သက်တဲ့အမေရိကန်တရားရေးဌာနရဲ့ဒီအစီအစဉ်တွေကတရုတ်ရဲ့ကုံသွယ်ရေးဆိုင်ရာခိုးယူမှုတွေကိုဦးစားပေးဖော်ထုတ်သွားမှာဖြစ်ပြီးဒါရီကိုလှုပ်ဆောင်ဖို့လုံလောက်တဲ့အရင်းမြစ်တွေလည်းရှိတယ်လို့ရှင်းနေချုပ် Sessions ကပြောပါတယ်။တရုတ်နိုင်ငံဘက်ကတော့သူတို့ကိုအခုလိုစီးပွားရေးဆိုင်ရာအချက်အလက်တွေခိုးယူရဲဆိုတဲ့ဆူဆွဲချက်တွေဟာလှုပ်ကြံဖန်တီးတာဖြစ်တယ်ဆိုပြီးပယ်ချလိုက်ပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505လို့ကနေပါထုတ်လင်းပေးပါမယ
်။ပြည်ဝကနေတောက်ကြနေညာပိုင်းမြန်မာနဲ့နိုင်ငံကသတင်းတွေကိုတိုက်ရိုက်ထုတ်လင်းပေးနေပါတယ်။ဝန်ကြီးမုဆန်ဒုက္ခသည်တွေကိုမြန်မာနိုင်ငံကိုအခုလာတွင်ပြန်လဲပို့ဆောင်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေကလှုပ်ဆောင်နေတဲ့အစီအစဉ်ကိုချက်ချင်းရဆိုင်တင်တယ်လို့လူခွင့်ဆောက်ချီအဖွဲ့ HRW ကဒီနေ့မှပြောကြားလိုက်ပါတယ်။ဒါပေမဲ့အခုလိုဒုက္ခသည်တွေပြန်ပို့ဖို့အစီအစဉ်ကဒုက္ခသည်တွေအတွက်အနေရရှိလာနိုင်တယ်လို့လည်း HRW အဖွဲ့ကပြောပါတယ်။မြန်မာအစိုးရဘက်ကဒုက္ခသည်တွေကိုပြန်လာဖို့ပြောနေပေမဲ့လည်းအဲ့လိုပြန်တဲ့အခါမှာဒုက္ခသည်တွေအရင်ကခြုံခဲ့ရတဲ့အကြမ်းဖက်မှုတွေဖိနှိပ်မှုတွေနဲ့ပတ်သက်ပြီးသူတို့ခံစားခဲ့ရတဲ့ဒီစိုးရိမ်မှုတွေပြပြောက်သွားအောင်လှုပ်ဆောင်ပေးထားတာမရှိဘူးလို့လည်း HRW အဖွဲ့ရဲ့ဒုက္ခသည်ခွင့်ရေးဆိုင်ရာညွှန်ကြားမှု Bill Frelick ကပြောပါတယ်။ဒါပြင်ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့လည်းအခုလိုဒုက္ခသည်တွေကိုနေရရင်းကိုပြန်ပို့မဲ့ကိစ္စကိုကုလသမဂ္ဂမပါဘဲဆက်ပြီးလှုပ်ဆောင်မဲ့ဆိုရင်ရင်းညာတွေကိုလက်ခံထားတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံပေါ်မှာရှိထားတဲ့နိုင်ငံငါးရဲ့အမြင်တွေလည်းပြောင်းသွားနိုင်တယ်လို့သူကပြောပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတာဝန်ရှိသူတွေဟာပြီးခဲ့တဲ့အောက်တိုဘာ30ရက်နဲ့31ရက်နေ့တွေကတွေ့ဆုံခဲ့ကြပြီးတော့ဒီတွေ့ဆုံမှုအတွင်းမာနိုမာလာလေကစတင်ပြီးတော့ဒုက္ခသည်တွေစတင်လက်ခံသွားဖို့အစီအစဉ်ကိုကျင်းပခဲ့တာဖြစ်ပါတယ်။နိုင်ငံကိုယ်စားလှယ်တွေကတော့ဒုက္ခသည်တွေပြန်ဖို့အတွက်သူတို့မှာအလောက်ခိုင်ပါတဲ့အစီအစဉ်တရားရှိတယ်လို့ကြေညာပါတယ်။မိသားစု485ခုကရင်းညာဒုက္ခသည်2160ကိုပထမဆုံးအဖြစ်နဲ့စတင်လက်ခံသွားမှာဖြစ်တယ်လို့လည်းပြောပါတယ်။မြန်မာအနာမိုင်းဒီဘတ်ရဲ့အဆိုအရတော့တပတ်ကိုဒုက္ခသည်150ခုအခုရစခန်းမှာလက်ခံသွားမှာဖြစ်ပြီးတော့အဲဒီကနေလာဖို့ကောင်စခန်းကိုရှင်းပြောင်းပေးသွားမှာဖြစ်တယ်လို့ပြောပါတယ်။ဒီခိုင်မီနယ်မှာပြီးခဲ့တဲ့ဩဂတ်လကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကြောင့်အိမ်မာနေထိုင်တဲ့ရိုဟင်ဂျာမွတ်စလင်တိမ့်နဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။ဘာသာရေးကိုပုခတ်ဆော့ကားမှုနဲ့ပါကစ္စတန်နိုင်ငံမှာတည်တံ့ချမှတ်ခံခဲ့ရတဲ့ခရီးယန်အမျိုးသမီးတဦးကိုပါကစ္စတန်တရားရုံးက အခုတရင်ပအစောပိုင်းကတရက်သေးလွတ်ပေးလိုက်တဲ့ကိစ္စကိုရွှေ့ဆိုင်းလိုက်ပါတယ်။အာရှဘီဘီကိုပုတ်ထိုးနေကအပြင်းရှိကြောင်းဆုံးမြတ်ပြီးတရက်သေးလွတ်ပေးလိုက်တဲ့အတွက်ပါကစ္စတန်နိုင်ငံတော်ဝန်ဆန္ဒပြတာတွေဖြစ်ပေါ်ခဲ့ပါတယ်။ဒီကနေ့တောက်ကြနေဝုတ်ပြုတ်ပြီးတဲ့နောက်မှာလည်းနိုင်ငံတော်ဝန်နောက်ထပ်ဆန္ဒပြသွားကြမှာဖြစ်ပါတယ်။ပါကစ္စတန်စစ်တပ်ကတော့ဆန္ဒပြတဲ့သူတွေပေါ်စိတ်ရှည်တိခန့်နိုင်မှုဟာအဆုံးစွန်နေရောက်နေပြီလို့သတိပေးထားပါတယ်။ကျွန်တော်တို့ဝေဖန်ပြောဆိုတာတွေနဲ့ပတ်သက်ပြီးကျွန်တော်တို့သီးခံနေပါတယ်။ဒါပေမဲ့ဥပဒေတွေဖွဲ့စည်းပုံဥပဒေတွေနဲ့အညီကျွန်တော်တို့အနေနဲ့အရေးယူလာနိုင်ပြီးကျွန်တော်တို့ကိုအဲ့ဒီလိုအရေးယူတာတွေလှုပ်လာအောင်တော့အတင်းမလှုပ်ဖို့လိုတယ်လို့ပါကစ္စတန်စစ်တပ်ပြောခွင့်ရအရှိဘ်ဂါဖောကပြောပါတယ်။နေစာအလုပ်သမားအာရှာဘီဘီဟာသူနဲ့အတူလှုပ်လှုပ်တဲ့အမျိုးသမီးတွေနဲ့အခြေအတင်ပဋိပက္ခတွေဖြစ်ရကအဖန်ခံခဲ့ရတာပါ။ဘီဘီကသူနဲ့အတူလှုပ်လှုပ်နေတဲ့အမျိုးသမီးတွေအတွက်ရေခတ်ပေးလာတာကိုအဲ့ဒီအမျိုးသမီးတွေကဘီဘီဟာခရိယန်ဖြစ်တာကြောင့်သူယူလာပေးတဲ့ရေကိုတောက်ဖို့ညှဉ်းဆန်ခဲ့ရကနေအခြေအတင်စကားများခဲ့ကြတယ်လို့တရားရုံးမှာသူကထွက်ဆိုခဲ့ပါတယ်။အဲ့ဒီနောက်ရဲ့အနေငယ်အကြမ်းမှာကော်ရီမိုဟာမက်ဆလမ်ဆိုသူအမျိုးသားကဘီဘီဟာတခြားအမျိုးသမီးတွေရှေ့မှာတမန်တော်မိုဟာမက်ကိုစော်ကားတဲ့အတုံးလုံးတွေတုံးခဲ့တယ်ဆိုပြီးရဲစခန်းမှာအမှုဖွင့်ခဲ့တာဖြစ်ပါတယ်။2010မှာမူလတရားရုံးကသူမကိုတည်တံချမှတ်ခဲ့ပြီးအယူခံတလျှောက်မှာလည်းသူမကိုအကျဉ်းချတာဖြစ်ပါတယ်။သူမကိုလွတ်ပေးဖို့ကိစ္စရွှေ့ဆိုင်လိုက်ပြီးရွှေ့ဆိုင်လိုက်ပြီးမဲ့လဲစီးရဲသားတွေလူနေစုတွေနဲ့အောက်ခြေလူရန်စားတွေအနေနဲ့ဒီနိုင်ငံမှာတရားမျှတမှုကိုရနိုင်နေဆိုတော့ဒီဆုံးဖြတ်ချက်ကပြသခဲ့တယ်လို့အာရှဘီဘီရဲ့ရှင်းလင်းကပြောပါတယ်
။ပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်းဟာတရုတ်နိုင်ငံကို၄ရက်ကြာခီးစဉ်ဖြစ်နေရောက်ရှိနေပါတယ်။ဒါဟာပြီးခဲ့တဲ့ဩဂတ်စ်လဝန်ကြီးချုပ်ဖြစ်တာဝန်ယူရင်းကစပြီးတော့တရုတ်နိုင်ငံကိုပထမဆုံးအကြိမ်သွားဦးတာလည်းဖြစ်ပါတယ်။ပါကစ္စတန်ဆိုရဟာဗနာယီပြည်ထနာတွေရင်ဆိုင်နေရပြီးတော့ပြည်ပနိုင်ငံတွေနိုင်ငံကငွေချေးရမုံငွေအဖွဲ့တွေစီကနေငွေချေးအကူအညီရဖို့ညှိနှိုင်းဆွေးနွေးတာတွေလုပ်နေချိန်မှာပါကစ္စတန်ဝန်ကြီးချုပ်ရဲ့အခုခီးစဉ်လဲဖြစ်ပေါ်လာခဲ့တာပါ။ဝန်ကြီးချုပ်အီမရန်ခန်းဟာဒီကနေ့မှာတော့တရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံခဲ့ပြီးတော့ပါကစ္စတန်နိုင်ငံဟာအလွန်ခက်ခဲတဲ့စီးပွားရေးအခြေအနေကိုရင်ဆိုင်နေရတယ်လို့ပြောကြားခဲ့ပါတယ်။ဒါပေမဲ့ပါကစ္စတန်နိုင်ငံကိုပြည်လာနိုင်ပွဲရှိတဲ့အကူအညီနဲ့ပတ်သက်ပြီးတော့ခေါင်းဆောင်နှစ်ယောက်စလုံးကသတင်းတော်တွေရှိမှဘာမှတော့ပြောကြားခဲ့ခြင်းမရှိခဲ့ပါဘူး။ဒါပေမဲ့တရုတ်နဲ့ပါကစ္စတန်နိုင်ငံကြားဆက်ဆံရေးတွေထားရှိဖို့အတွက်သူ့ဘက်ကအခိုင်အမာတနိဋ္ဌာန်ချမှတ်ထားတာနဲ့ပတ်သက်ပြီးတော့တရုတ်သမ္မတရှီကျင်းဖင်ကတော့ပြောကြားခဲ့ပါတယ်။ပါကစ္စတန်နိုင်ငံဟာအရင်ကလည်းသူတို့ကိုငွေကြေးအကူအညီပေးဖို့ကိစ္စအပေါ်မေးခွန်းတွေနဲ့ရင်ဆိုင်ခဲ့ရပေမဲ့အခုတစ်ခါမှာတော့နိုင်ငံကငွေကြေးရမငွေအဖွဲ့အစည်းကနေအမေရိကန်ဒေါ်လာ10ဘီလီယံကူညီတောင်းခံထားတာကြောင့်အခြေအနေတွေကရုတ်တရက်ပိုပြီးတော့ရှုပ်ထွေးလာနေတာလည်းဖြစ်ပါတယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံမှာဖြစ်ခဲ့တဲ့ရပ်ပိုင်းကပြတ်ကျသွားတဲ့ Lion Air ချက်လက်ရင်ပြတ်အပိုင်းစာတွေကိုအင်ဒိုနီးရှားတာဝန်ရှိသူတွေစတင်စစ်ဆေးနေပါပြီ။ကြက်ကရာမြို့ကဘေးအန္တရာယ်ဆိုင်ရာဆန္ဒမှာလျင်ပြတ်အပိုင်းစာတွေကို truck ကတစ်စင်းပေါ်တင်ပြီးထပ်ပြီးစစ်ဆေးဖို့အတွက်နေရာအတိအကျဖော်ပြမထားတဲ့နေရာတစ်ခုကိုတည်ဆောင်သွားပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကလင်းစတင်ပြန်လာပြီးမနေ့ပိုင်းအကြမ်းပဲပြတ်ကျသွားခဲ့လို့လင်းပေါ်လိုက်ပါသွားတဲ့လူပေါင်း189စလုံးတည်ဆောင်ခဲ့ရပါတယ်။လျင်ပြတ်ကျခဲ့တဲ့ဂျပန်ပင်လယ်ထက်ကနေအလောင်းနဒါစင်ကျော်ကိုတော့ပြန်ဆဲယူနိုင်ခဲ့ပါပြီ။မနေ့ကျတာပိုင်းနေ့ကတော့လျင်မတန်းတင်ဆက်ကိုရင်ကုန်သမားတွေရှာဖွေတွေ့ရှိခဲ့တာပါ။လျင်မိုးအခန်းကအတန်းတွင်းနဲ့လျင်ရဲ့တရင်အချက်လက်တွေစုဆောင်ထားတဲ့အဲ့ဒီမတန်းတင်ဆက်နဲ့ပင်လယ်ရောက်ကြံမြင်ကနေဆဲယူလာခဲ့တဲ့လျင်ပြတ်အပိုင်းစာတွေကိုစစ်ဆေးခြင်းအပြင် Line A လေကြောင်းလိုင်းက Boring 737 Max 8လျင်ပြတ်ကျသွားတဲ့အကြောင်းရင်းကိုသိနိုင်မယ်လို့စုံစမ်းစစ်ဆေးသူတွေကယုံကြည်နေပါတယ်
။ Australia နိုင်ငံက Central Coast Marina ဘောလုံးအထက်မှာကစားဖို့အတွက်အဆန်းလေးချင်နေတဲ့ Olympic Champion ဟောင်း Usain Bolt ဟာအသင်းနဲ့သဘောတူညီမှုမရတာကြောင့်သူ့ရဲ့အဆန်းလေးချင်မှုအစီအစဉ်လည်းအဆုံးသတ်သွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ
။ဒေတာရောက်နိုင်ငံကသတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ပြောပြခဲ့ကြတာပါခင်ဗျာ။ကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းတိုက်ရိုက်နားဆင်နေပါတယ်။ဥရောဆက်သွယ်မေးမြန်းချက်တခုနဲ့စတင်ကြပါတယ်။ဘင်္ဂလားဒေ့ရှ်မှာခုလုံနေကြတဲ့ရင်းညာဒုက္ခသည်တွေကပထမအထုပ်ကိုဒီလလယ်ပိုင်းမှာစပြီးတော့နေရက်ပြန်ပို့တော့မယ့်ကိစ္စပေါ်မှာချက်ချင်းရဆိုင်ထားဖို့နိုင်ငံတကာလူအခွင့်အရေးလှုပ်ရှားမှုအဖွဲ့ HRW ကတိုက်တွန်းလိုက်ပါတယ်။ဒုက္ခသည်တွေပြန်ပို့ရေးအစီအစဉ်နဲ့ပတ်သက်လို့နိုင်ငံငါနဲ့လူအခွင့်အရေးအဖွဲ့တွေကစိုးရိမ်မှုတွေထွက်ပေါ်နေချိန်မှာပဲ HRW အဖွဲ့ရဲ့တောင်းဆိုချက်ပေါ်လာတာဖြစ်ပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့နန်းလောင်ကပြောပြပေးပါအောင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်လောက်အောင်မြန်မာနိုင်ငံဘက်မှအဆင်သင့်မဖြစ်သေးတဲ့အတွက်အစီအစဉ်ကိုချက်ချင်းဆိုင်းငံ့ထားဖို့ HRW ကတောင်းဆိုလိုက်တာပါ။အထူးသဖြင့်ဒုက္ခသည်တွေရဲ့လုံခြုံရေးနဲ့အခြေခံအခွင့်အရေးတွေကိုအာမမခံနိုင်သေးတဲ့အတွက်နေရပြန်ရေးအစီအစဉ်တွေမစတင်နေဘူးလို့ HRW ရဲ့ဒုက္ခသည်များအခွင့်အရေးဆိုင်ရာညွှန်ကြားရေးမှူး Bill Frelick က VOA ကိုပြောခဲ့တာပါ။
Well, the main concerns are that the fundamental conditions for return have not been met, and those really relate to safety.
ဒုက္ခသည်တွေရပြတဲ့အခါလုံခြုံမှုရှိဖို့လွတ်လပ်စွာသွားလာခွင့်သူတို့ရဲ့အခွင့်အရေးတွေကိုလေးစားလိုက်နာရမျိုးတွေဖြစ်လာဖို့ဆိုတော့သူတို့ကိုမြန်မာနိုင်ငံသားဖြစ်အသိအမှတ်ပြုပေးတာကနေစတင်ရမှာပါဒီလိုလုပ်ပြီးမှလည်းဒုက္ခသည်တွေရပြနိုင်ရမှာဖြစ်ပါတယ်ဒုက္ခသည်တွေလုံလုံချုံချုံနဲ့နေရပြနိုင်ရေးမြန်မာစုက88%အမှန်လမ်းကအရှိရှိနေပါသေးတယ်
ပြိခရတဲ့နေထဲရခိုင်မြောက်ပိုင်းကပဋိပက္ခတွေကနေထွက်ပြေးပြီးတော့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်တဲ့ကပထမအထုပ်ဖြစ်လူ2000ကျော်ကိုနိုဝင်ဘာလလယ်မှာစပြီးတော့အထုပ်ခွဲပြီးနေရပြန်မဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတာဝန်ရှိသူတွေဒီသတင်းမှထင်မှာပဲသဘောတူထားကြတာပါဒါပေမဲ့လည်းဒီအစီအစဉ်မှာဒုက္ခသည်ရဲ့သဘောဆန္ဒတွေကုလသမဂ္ဂလိုတာဝန်ရှိတဲ့အဖွဲ့အစည်းတွေနဲ့တိုင်ပင်မှုမရှိခဲ့ဘူးလို့လည်း Mr. Frelick ကပြောပါတယ်
The UN High Commissioner for Refugees, which has a mandate to protect refugees, was not consulted on the names that were provided to the government of Myanmar and
the Myanmar people ရဲ့ဒုက္ခသည်တွေရဲ့နာမည်စင်ပြည့်စုံတဲ့အခါမှာလဲ UNHCR ကိုခေါ်ယူတိုင်ပင်တာတွေမရှိပါဘူး။ဌာနပြန်ပိုးရေးလုပ်ငန်းတွေအရင်စလိုလုပ်ဖို့မလိုတဲ့အတွက်ဒီကိစ္စကိုအသေးချာသတိနဲ့လောက်ကန်ရမယ်ဆိုပြီးတော့လဲ UNHCR ကပြောပါတယ်။နောက်ပြီးမြန်မာနိုင်ငံတွင်းကအခြေအနေတွေကလဲဒုက္ခသည်တွေပြန်နိုင်လောက်အောင်စိတ်ချရတဲ့အနေအထားမရှိသေးဘူးဆိုပြီး UNHCR ကလည်းပြောထားပါတယ
်မြန်မာအစိုးရကတော့ Rohingya ဆိုတဲ့နာမည်ကိုတရားဝင်အတိအမှတ်ပြုလက်ခံမထားဘဲဒုက္ခသည်တွေကိုပြန်လည်လက်ခံမှာဖြစ်ကြောင်းနဲ့လက်ခံဖို့လည်းအစဉ်သင့်ရှိကြောင်းပြောဆိုထားတာပါဒါပေမဲ့လည်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကတော့ဒုက္ခသည်တွေဂုဏ်သိက္ခာရှိရှိလုံလုံခြုံခြုံနဲ့နေရပြန်နိုင်တဲ့အခြေအနေတွေဖန်တီးဖို့တိုက်တွန်းထားပါတယ်American နိုင်ငံခြားရေးဌာနဒုတိယပြောခွင့်ရ Robert Paladino ကတော့ဘေးဒုက္ခရော့ပါတက်တာစေဖို့ပဋိပက္ခအကြမ်းဖက်မှုနဲ့နှိပ်စက်ညှဉ်းပန်းမှုအခြေခံအကြောင်းရင်းတွေကိုကင်တွယ်ဖြေရှင်းမှုစရာတွေကိုအဓိကအယုံစိုက်ထားတယ်လို့နေရပြန်ဖို့ရေးအစီအစဉ်တွေကိုလည်း American ကစောင့်ကြည့်နေကြောင်းပြောဆိုထားပါတယ်ရှင
်။နားလောင်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါခင်ဗျာ။အခုတော့ရှမ်းပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်အောင်ပါရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့မန်စူဘုန်းတော်ကြီးကျောင်းမှာရောက်ရှိနေကြတဲ့ထောင်ချီတဲ့ဆစ်ဆောင်ပြည်သူတွေဟာသူတို့ဒေသတွင်းမှာနေပြည်တော်နဲ့တည်ငြိမ်လာကြပြီဖြစ်တာကြောင့်နေရက်ကိုပြန်နေကြပြီဖြစ်ပါတယ်။ဒါပေမဲ့ရှမ်းပြည်မြောက်ပိုင်းကုတ်ခန့်နဲ့နမ်တူဘက်မှာတော့တိုက်ပွဲတွေဆက်ရှိနေတာကြောင့်ဆစ်ဆောင်တွေဆက်ပြီးတော့ရှိနေစေဖြစ်ပါတယ်။ VOA သတင်းတော့ကိုမိုးစောအခြေအနေကိုရှင်းပြပေးပါအောင်ဗျာ။
ဟုတ်ကဲ့ရှမ်းကပ်ဖွဲ့နှစ်ခုကြာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အော်တိုဘာလ29ရက်နေ့ကထောင်ထဲချီတဲ့စစ်ရှောင်တွေဟာလာရှိုးမြို့ကိုရောက်ရှိလာခဲ့တာဖြစ်ပါတယ်။သူတို့တွေဟာလာရှိုးမြို့နယ်အင်တိုင်းချေရွာအုပ်စုဘက်ကတိတ်ရှောင်လာတာဖြစ်ပြီးဒီကနေ့မှတော့နေမည်အခြေအနေပြန်လည်တည်ငြိမ်လာပြီဖြစ်တာကြောင့်နေရက်ပြန်ကြပြီဖြစ်ကြောင်းစစ်ရှောင်တွေကိုကူညီနေတဲ့ BNA ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဦးမင်းသိန်းကပြောပါတယ်။
မင်းရစပြီးတော့အခုတို့ရဲ့ဆန္ဒအရပေါ့နော်။နေမြေနဲ့အေးချမ်းသွားပြီဖြစ်တဲ့အတွက်ကျွန်တော်တို့ဒီမန်စုကျောင်းမှာရှိတဲ့ဒီနောင်စု183စုလူဦးရေ996ဦးအဲ့ဒါဒေတာကားတွေလူမှုကွန်ရက်အစီ28စီးနဲ့ပို့ပေးတယ်ပြန်ပို့လိုက်ပါတယ်။ဒီနိုင်ကျောက်အုပ်စုအနီးတစ်ဝိုက်ရွာတွေကိုမင်းရပြန်ပို့ပါတယ်။ဟုတ်ကဲ့ဒီနေ့တော့ကျန်တဲ့ဒီနောင်စု80လူဦးရေ246ဦးကိုဒီနေ့က22စီးနဲ့ပို့ပေးတယ်။မန်စုရှမ်းကျောင်းမှာရှိတဲ့တိုက်ပွဲဆောင်တိုင်းရင်းသားတွေအကုန်လုံးဒီနေ့တနင်္လာ10မိနစ်မှာပြန်သွားပါပြီ
။လာရှိုးမြို့ပေါ်ကတချို့ခရယံဖျားကျောင်းတွေမှာတော့ဆစ်ဆောင်ချို့ကြက်ရှိနေသေးကြောင်းလဲဦးမင်းသိန်းကဆက်ပြောပါတယ်
။ကျန်တဲ့မနေရာရှိသေးတယ်။ကျန်တဲ့မနေရာကရက်ွက်ကိုရက်ွက်ကိုမှာရှိတဲ့ကချင်မချင်းဖျားကျောင်းမှာအိမ်တော်စု89စုလူရေ200ကျော်ပေါ့။အဲ့ဒီအဖွဲ့တွေကမနေ့ကပြန်မယ်လို့တော့ကြားသိရတယ်။ဒုံဒီ၎င်းမဲ့ရက်ွက်7ကတ်တလစ်ဖျားကျောင်းမှာအိမ်တော်စု32လူရေ100ရှိတယ်။အဲ့ဒီဘွဲတွေလည်းမနေ့ကပြန်မယ်လို့သိရတယ်။ပြန်လာသည်တာဝန်ရှိတဲ့လူတွေကသွားခိုင်းတာမဟုတ်နည်းနည်းအေးချမ်းသွားပြီဖြစ်တဲ့ပြန်မှာပေါ့နော်
။လာရှိုးမြို့နယ်အင်တိုင်းကျေးရွာအုပ်စုဘက်မှာဖြစ်တဲ့တိုက်ပွဲကတော့ NCA ခေါ်အပြည့်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ RCSS ခေါ်ရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့လက်မှတ်မရေးထိုးသေးတဲ့ SSPP ခေါ်ရှမ်းပြည်တပ်မတော်မြောက်ပိုင်းတို့အကြားမှာဖြစ်ပွားခဲ့တာပါ။ဒီလတီယနေ့ကတော့ကုတ်ခိုင်မြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့ TNLA ခေါ်တအမ်းပလောင်တပ်ဖွဲ့အကြားတိုက်ပွဲဖြစ်ပွားခဲ့သလိုနမ်တူမြို့နယ်အတွင်းမှာလည်း TNLA SSPP မဟာမိတ်တပ်တွေနဲ့ RCSS အကြားတိုက်ပွဲဖြစ်ခဲ့ကြောင်း TNLA ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတအိုက်ကျော်ကပြောပါတယ
်။မနေ့ကကုတ်ခိုင်မြို့နယ်ကောင်းနေစီကြီးကအပေါ်ထက်တော့ငုံမှုမှာဖြစ်တယ်ဘောနော်ညနေ၄နာရီက၅နာရီတိဖြစ်တယ်။အာဒီမြမတပ်မတော်တမတတိနဲ့ဖြစ်တယ်RCSN ကအနံပြုနယ်ခမှာတော့ဖြစ်တယ်မင်းကဒီတိုက်ပွဲအရအဲ့လိုပြစ်ပြထားမှုလို့မရှိဘူးသူကဒီဟိုဘက်တစ်ဘက်လမ်းဖြစ်လာနားလိုက်သူကျွတ်ကျွတ်ရကျွတ်ကျွတ်ပါဘောနော်
ဒီတိုက်ပွဲတွေကြောင့်မန်မိုင်မန်ခွန်မနာကောင်းဝင်မန်ကျောင်းပင်းစာရွာကရွာသူရွာသား400လောက်ဟာမန်ဆန်ရွာဘက်ကိုတင်းချောင်လာကြောင်းလဲဒေသခံတွေကပြောပါတယ်ဒီလ31ရက်နေ့ကတော့အစိုးရရဲ့ငင်းချမ်းရေးကော်မရှင်ဟာ TNLA အဖွဲ့အပါအဝင် MNDAA ကိုကန့်နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တို့နဲ့တရုတ်နိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ပြီးငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဖို့အတွက်သဘောတူညီချက်ရခဲ့ပါတယ
်။ဆရာရှင်များရှင်နောက်ဆုံးအချိန်နေပြီးတော့ငင်းချမ်းရေးချစ်သည့်ဆွေးနွေးပွဲမှာပြည်ထောင်စုကခွဲမထွက်ရေးတခုတည်းသောတက်မတော်ဖွဲ့စည်းရေးဆွေးနွေးဖို့အဆိုပြုချက်တွေကြောင့်နောက်ဆက်တွဲအငင်းပွားစရာတွေလည်းဆက်တိုက်ဆိုးသလိုထွက်ပေါ်လာနေပါတယ်။ပြည်တွင်းငြိမ်းချမ်းရေးဆွေးနွေးမှုတွေမှာဘယ်လိုအဟန့်အတားတွေကြုံနေရပါလဲ။လက်နက်ကိုင်ပြည်ပခန့်တွေအဆုံးသတ်နိုင်ရေးကြိုးပမ်းမှုတွေဟာရှေ့တိုးနေသလားရပ်တန့်နေသလားနောက်ပြန်ဆုတ်နေသလားဆိုတာတွေကို FOIA စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမင်းများလူသူတွေအနေနဲ့ FOIA ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bunnies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
မနက်ဖြန်စနေည VOA ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်ဒီပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာဓာတ်ရိုက်ပါဝင်ဆွေးနွေးလူသူတွေအနေနဲ့ကျွန်တော်တို့ VOA ရဲ့ Washington ရုံးဖုန်းနံပါတ်ကိုည9:00နာရီမတိုင်ခင်မှာခေါ်ပြီးတော့မိမိတို့ရဲ့ဖုန်းနံပါတ်တွေကိုလှမ်းပေးနိုင်ပါတယ်အခုတော့မူရည်စေဝါဖတ်မိတဲ့သတင်းကိုတင်ပြပါမယ်ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်မှာနိုဝင်ဘာ1ရက်နေ့ကကာလတံပိုးချက်သိမ်းပေါင်း19,500တံမိုးရှိတဲ့ WY စိတ်ကြွဆေးပြားတသန်းနီးပါးဖမ်းမိခဲ့ပါတယ်လောလောဆယ်တော့စိတ်ကြွဆေးကိုတင်လာတဲ့တရားခံကိုဖမ်းမိတာမျိုးမရှိသေးဘူးလို့သိရပါတယ်ဒီအကြောင်း VOA သတင်းတော့မအေးမှသတင်းပေးပို့ထားပါတယ
်ရခိုင်ပြည်နယ်အတွင်းမှာမူရည်ဆေးဝါးတွေဇက်တိုက်ဆိုသလိုဖမ်းဆီးမိခဲ့ရမှာနိုဝင်ဘာလ1ရက်နေ့ကစိတ်ကြွဆေးပြားတသန်းနီးပါးကိုစစ်တွေကနေဘူးတီတော်မြို့နယ်ကိုလာတဲ့တင်မော်တစည်းပေါ်မှာဖမ်းမိခဲ့ပါတယ်ငားတွေထည့်ထားတဲ့တစ်တာဘုံတွေအထဲမှာစိတ်ကြွစည်းတွေရောပြီးတိုးဝက်ယူဆောင်လာတာဖြစ်တယ်လို့လဲဆိုပါတယ်မြမအာနာပိုင်တွေကတော့ဘူးရစေးဘွားတွေကိုတဲဆောင်လာတဲ့တရားခံကိုစုံစမ်းနေစေဖြစ်ပါတယ်ဘူးတီတော်မြို့နယ်အတွင်းမှာဘူးရစေးဘွားတွေဖမ်းဆီးမိနေတာနဲ့ပတ်သက်လို့ရခိုင်ပြည်နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးမောင်အောင်ကအခုလိုပြောပြပါတယ်တင်မောပေါ်ကငားတွေထည့်ထားတဲ့တစ်တာတွေနဲ့ရောနှောပြီးစိတ်ကြွစည်းပြား6,500ကိုတင်ဆောင်လာတာဖြစ်ပါတယ်ရခိုင်ပြည်နယ်အတွင်းမှာတော့လူငယ်ចောင်းသားတွေကြားမူရစေဝါသုံးဆွဲမှုတွေများလာတဲ့အတွက်မူရစေဝါပြဿနာတွေကိုဖြေရှင်းဖို့အတွက်လိုအပ်နေတယ်လို့လည်းဦးမောင်အောင်ကဆိုပါတယ်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့လွှတ်တော်အတွင်းမှာအဆိုတွေတင်တိုင်းမှာလည်းအကောင့်ထည့်ဖော်မှုတွေအားနည်းနေတယ်လို့လည်းဦးမောင်အောင်ကပြောပြပါတယ်
ကျွန်တော်ရခိုင်ပြည်မှာရှိနေရခိုင်ပြည်မှာဒီအစိုးရကလည်းဥစ္စာပါအောက်လေဟောဒါရောက်တော့အဲ့ကျက်ကြတယ်မျိုးစုံပြည်တယ်ဖြစ်နေတာဟော
မူရစေဝါတည်ဆောင်မှုတွေမှာလည်းအာဏာပိုင်တွေပါဝင်ပတ်သက်နေတာတွေလည်းရှိနေတာပါဒီအတွက်အားလုံးကိုတင်းတင်းကြပ်ကြပ်စစ်ဆေးတာမျိုးတွေလုပ်ဖို့လိုအပ်တယ်လို့လည်းဆိုပါတယ
်ဆိုတော့ဝါကြီးရောက်ဖို့လို့မရှိစ်လို့ပြရဘူ
း
တက်တော်ဘက်ဖို့လို့မရှိစ်လို့ပြရဘူးပြည်သူဖို့လို့မရှိစ်လို့ပြရဘူးတက်မတော်ဖို့လို့မရှိစ်လို့ပြရဘူ
းစစ်တွေကနေငါးတက်တာဘုံတွေကိုတင်းမဘော်ကိုတင်ပေးခဲ့တဲ့ပစ္စည်းပိုင်ရှင်နဲ့ဘူဒီတော်ကနေလက်ခံမဲ့သူကိုတော့အာဏာပိုင်တွေကစုံစမ်းစစ်ဆေးနေသေးဖြစ်ပါတယ်မကြသေးခင်ကပဲရခိုင်ပြည်နယ်အတွင်းမှာစိတ်ကြွဆေးပြားတွေတန်းနဲ့ချပြီးဖမ်းဆီးမိခဲ့တာရှိသလို၃နှစ်အတွင်းမှာပဲစိတ်ကြွဆေးပြားတွေဟာမကြခဏဆိုသလိုဖမ်းဆီးမိနေတာလည်းဖြစ်ပါတယ်ရှင
် VOA သတင်းတော့မအေးမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာအခုတခါတော့အမေရိကန်တန်ယုံကလှုပ်ဆောင်ချက်တစ်ခုကိုလည်းတင်ပြခြင်းပါတယ်မတူညီတဲ့လူမှုအတိုင်းဝိုင်းတွေကြားလူငယ်တွေကိုအတူတကွအပေါင်းစည်းရာမှာအားကစားဟာအရေးကြီးကြောင်းနဲ့ဆက်လက်ပံ့ပိုးကူညီဖို့ဆန္ဒရှိကြောင်းအမေရိကန်တန်မာဂျီစကော့မာစီယာကဒီကနေ့ရန်ကုန်ကြိုက်ဆံခွင်းမှာကျင်းပတဲ့မြန်မာလူငယ်တွေအတွက်ဘောလုံးကစားနည်းပညာသင်တန်းမှာပြောဆိုသွားပါတယ်။အိုလံပစ်ချန်ပီယံအားကစားသမားဟောင်းတဦးဖြစ်တဲ့ Tracy Event ဦးဆောင်တဲ့ Kids Play International KPI အဖွဲ့က မြန်မာနိုင်ငံចောင်းသားလူငယ်တွေနဲ့နီးပြစုစုပေါင်း90လောက်ကိုရက်တိုဘောလုံးနီးပညာသင်တန်းပေးနေတာဖြစ်ပါတယ်။အဲ့ဒီပွဲကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ဦးသိန်းထိုက်ဦးကရန်ကုန်မြို့ကနေသတင်းပေးပို့ပါတယ်
။အသက်9နှစ်နဲ့18နှစ်ကြားလူငယ်တွေចောင်းသားတွေနီးပြတွေကိုအမေရိကန်တန်ယုံရဲ့ကူညီထောက်ပံ့ပေးမှုနဲ့ KPI Kids Play International အဖွဲ့ကကြီးမှုပြီးတော့ဘောလုံးအကစားနီးတွေကိုတင် जा ပို့ချပေးတာပါ။အာဂဒာနီးပညာတွေကိုသင်ကြားပို့ချလာတဲ့တယောက်နဲ့တယောက်ပြန်လည်လေးစားမှုလူမှုအဖွဲ့အစည်းတွေမှာလိုက်လျောညီထွေနေထိုင်နိုင်ရေးဒီလိုအကြောင်းအရာတွေကိုဦးစားပေးပြီးတော့ပို့ချပေးတယ်လို့သင်တန်းပို့ချတဲ့သူတွေကပြောပါတယ်။ဒီသင်တန်းကိုကြီးမှုကြီးကျက်တဲ့ KPI အဖွဲ့ကစတင်တည်ထောင်တဲ့သုံးတက်ကွမ်အိုလံပစ်ချန်ပီယံဟောင်းအမေရိကန်ပြည်ထောင်စုက Tracy Evans က VOE ကိုခုလိုပြောပါတယ်။
So we are here to do a 3-day coach training around promoting gender equity through sports.So, kids
အကစားနည်းအမျိုးသားမျိုးသမီးတွေရဲ့ပါဝင်မှုကိုမြင့်တင်ဖို့အတွက်သုံးရက်တာနီးပြတွေကိုတင်နန်းပေးဖို့ကျွန်မဒီကိုရောက်နေတာပါ။ငယ်ရသူတွေကလေးတွေကစားကြတယ်ဆိုတာကမိန်းကလေးယောက်ျားလေးအားလုံးကြားမှာဆက်ဆံရေးပို့ပြီးကောင်းမွန်တိုးတက်ဖို့ပါ။ကျွန်မတို့ဒီကိုလာတယ်ဆိုတာကတူမတူထူးချွန်တဲ့ကစားသမားတွေကိုလာရှာတာမဟုတ်ပါဘူး။အကစားနည်းပညာကျွမ်းကျင်မှုအရေးအသွေးတွေပို့ပြီးမြင့်တင်ရုံတတ်တတ်လည်းမဟုတ်ပါဘူး။အကစားနည်းတစင်ဘဝအတွက်နေထိုင်မှုတွေလေ့လာသင်ကြားနိုင်မှုရည်ရွယ်ထားတာပါ။
အားကစားတဲ့ဆင်ရင်းနှီးခင်မင်မှုနဲ့မြန်မာတရရှင်ပြိုင်မှုစတဲ့တံပိုးထားမှုတွေကိုဘဝမှာသုံးချနိုင်အောင်လေလံနိုင်အောင်ကြီးဝဲတဲ့အကြောင်းအိုလံပစ်ချန်ပီယံ Tracy Evans ကပြောဆိုတော့ပါတယ်။ကျောင်းသူကျောင်းသားလူငယ်တွေဘောလုံးကစားနေတဲ့ Jack San Queen ကိုရောက်လာသူတွေထဲမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီး Scott Mercy လည်းပါဝင်ပါတယ
်။ We're really excited about this program. We've got athletes from the United States working here.with
American ပြည်အောင်စုကအကစားသမားတွေကိုရန်လာပြီးတော့ဒီနိုင်ငံကမတူညီတဲ့နောက်ခံအသီးသီးအတိုင်းဝိုင်းမျိုးစုံကလာကြတဲ့လူငယ်တွေနီးပြတွေအကစားသမားတွေနဲ့အတူအခုလိုလက်တွဲလေ့ကျင့်နေတာမြင်ရတော့ကျွန်တော်အနေနဲ့စိတ်လှုပ်ရှားမိပါတယ်နီးပြသင်တန်းပေးတယ်ဆိုတာထက်မတူညီတဲ့နောက်ခံတဲ့အတိုင်းဝိုင်းတွေကရောက်လာကြသူတွေကိုပေါင်းစည်းနိုင်အောင်လက်တွဲအလုပ်လုပ်နိုင်အောင်အခွင့်အလမ်းတစ်ခုပေးလိုက်တာပါအမျိုးသမီးတွေရဲ့ပါဝင်မှုကိုမြင့်တင်ပြီးတော့ကြားမတန်းတူညီမျှရေးကိုအားပေးနိုင်ဖို့ဆိုတာလေဒီစီစဉ်ရဲ့အဓိကရည်ရွယ်ချက်ဖြစ်ပါတယ
်။တရားကစားစီစဉ်ဟာမြန်မာနိုင်ငံမှာပထမဆုံးအကြိမ်တင်တန်းပေးလေ့ကျင့်ပေးတာဖြစ်ပါတယ်။ဒီတင်တန်းတဲ့တပုံစံတည်းမဟုတ်ရင်တောင်းလူတွေကိုအတူတကွစုံစည်းပေးနိုင်မယ်။အလားတူစီစဉ်နေဆက်ပြီးလှုပ်ဆောင်သွားမယ်လို့ဆာမဂျစ်စကော့မာစီကပြောပါတယ်။ဘောလုံးတင်တန်းမှာထက်တန်းကျောင်းတွေကကျောင်းသူကျောင်းသား30လောက်လည်းပါဝင်ပါတယ်။တင်တန်းနီးပြသူဖြစ်တဲ့မက်ခင်ထက်တန်းနိုင်ငံကလည်းတင်တန်းအခြေအနေကိုခုလိုပြောပါတယ်။
ခုကပေါ့နော်ဒီဘောလုံးနီးပညာနဲ့အပါအဝင်အခုကဘောလုံးရောဒီလူနေမှုအဆင့်တန်းမှာပေါ့နော်ခုနေထိုင်တဲ့လူမှုပတ်ဝန်းကျင်မှာဘယ်လိုနေထိုင်ရမလဲကြားမတန်းတူညီမျှရေးဆိုတော့အကြောင်းအရာရဲ့ပြီးတော့ respect ပေါ့နော်တယောက်နဲ့တယောက်တူနဲ့တူလေးစားမှုရှိရမယ်ဆိုတော့အကြောင်းအရာကိုအခြေခံပြီးတော့ဒီဘောလုံးနဲ့ပေါ့နော်တွဲပြီးတော့သိကျင့်ဖို့စဉ်းစားထားပါတယ်ဟုတ
်ဘောလုံးနီးပြတွေထဲမှာအမေရိကန်ပြည်ထောင်စုကရောက်လာတဲ့ Donnie Mark လည်းပါဝင်ပါတယ်အမေရိကန်ပြည်ထောင်စုမှာရှိတဲ့ကလေးငယ်တွေနဲ့မြန်မာကလေးငယ်တွေကြားကွာခြားချက်သတိထားမိတာနဲ့ပတ်သက်လို့
Our kids at home have opportunities to play soccer every day, and they're in a very, very structured environment. So it's nice to see kids that come here that maybe play.
American, you know, so my colleagues are going to play soccer every day. So it's nice to see kids that come here that maybe play a little bit. American, you know, so my colleagues are going to play soccer every day. So it's nice to see kids that come here that maybe play a little bit. ဒီကကလေးတွေချင်းချင်းကြပြန်လည်ဆက်သွယ်ဖို့တရင်အချက်လက်ဖလှယ်တာတင်ယူတာတွေကကျွန်တော်နဲ့မတူပါဘူးသိကုတ်စိတ်ဝင်စားဖို့ကောင်းပါတယ
်လမ်းပေါ်မှာတကယ်ချင်းတွေနဲ့အတူတူကစားရင်းပြန်လည်တင်ယူကြတဲ့မြန်မာနိုင်ငံကကလေးတွေထဲမှာဘောလုံးထူးချင်တဲ့သူတွေအများကြီးရှိနေတာကိုတွေ့ရတယ်လို့လည်းဒေါ်နီမတ်ဆပြောပါတယ်ဘောလုံးကစားနည်းတွေကိုသင်တန်းအဓိကသင်ကြားပေးနေတဲ့ Kids Play International KPI အဖွဲ့ဟာတောင်အာဖရိကတိုက်ရဝမ်ဒါနိုင်ငံမှာကလေးငယ်တွေကိုနှစ်ပေါက်သင်ကြားပေးတဲ့အစီအစဉ်လေးချမှတ်ကူညီခဲ့တာရှင်းနေရှိပါပြီ။ကမ္ဘောဒီးယားနိုင်ငံမှာလည်းအလားတူအစီအစဉ်လေးချပြီးကလေးငယ်တွေကိုဘောလုံးကစားတဲ့နည်းပညာတွေသင်ကြားပို့ချပေးနေပါတယ်။ KPI အဖွဲ့ရဲ့အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုနိုင်ငံခြားရေးဝန်ကြီးဌာနပညာရေးနဲ့ယဉ်ကျေးမှုဘျူရိုအာကစားဆိုင်ရာတန်တမန်ဌာနကွဲကလည်းကူညီပံ့ပိုးပေးထားပါတယ်ခင်ဗျာ။
ဦးသိန်းနိုင်ဦးသတင်းပေးပို့ခဲ့တာပါမကြာခင်မှာအမျိုးသမီးကန္တာတုဒ္ဒဆောင်လင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကန္တာတွေကိုနားဆင်ရဖို့ရှိပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ5ကီလိုမီတာ32 40 48အပြင် ဒုတိယနာယူဝက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို79နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနေ့နေ့မှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တောက်ကြနေညဘက်အစည်းအဝေးတွေကိုည10နာရီအထိလိုင်းနိုမီတာ25 kHz 15653ညလိုင်းနိုမီတာ32 kHz 11803ညလိုင်းနိုမီတာ51 kHz 9335တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့မြို့သမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်အစည်းအဝေးနဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်တဲ့အခါမှာတော့
ဇီဝဓာတုရဲ့ဓာတ်ပြမှုအလုံးနီးပါးဟာအင်ဂျိုင်းပရိုတင်းတွေကြောင့်ဖြစ်ရတာဓာတ်ပေါင်းသတ်မှုကအမျိုးစုံဖြစ်နိုင်တော့တဲ့အဓိကဒီဓာတ်ကူပစ္စည်း catalyst အနေနဲ့ကအင်ဂျိုင်းပရိုတင်းကတော့အဓိကပဲဖြစ်ပါတယ်ဒေါက်တာဖရန်တစ်စ်အာနိုရဲ့အတကယ်တမ်းမူရင်းရည်ရဲ့ချက်က
နောက်ပိုင်းမှာတင်ဆက်မဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာဓာတုဗေဒနိုဘယ်ဆုရှင်ရဲ့သုတေသနအကြောင်းတွေကိုရှင်းပြထားပါတယ်ဆောင့်မျှော်နားဆင်နေပါတယ်အခုတော့အမျိုးသမီးကဏ္ဍအလှည့်ရောက်လာပါပြီခင်ဗျာတိုင်းရင်းသားဒီတိုင်းရင်းသူကချင်အမျိုးသမီးဆိုင်ရိုဟာ2012ကစလို့အမေရိကန်ပြည်ထောင်စုမှာထူထောင်ခဲ့တဲ့ကချင် Alliance ကချင်မဟာမိတ်အဖွဲ့ရဲ့လက်ရှိတွဲဖက်ဒုက္ခရဖြစ်ပါတယ်။သူဟာလွန်ခဲ့တဲ့13နှစ်ကအမေရိကန်ပြည်ထောင်စုမှာဒုက္ခသည်အဖြစ်လာရောက်အခြေချခဲ့ပြီးသူနာပြုဖွဲ့ရရှိပြီးတဲ့နောက် Texas ပြည်နယ်အစိုးရရဲ့ကျန်းမာရေးဌာနဝန်ထမ်းတဦးအဖြစ်တာဝန်ထမ်းဆောင်နေပါတယ်။သူဟာတစ်ဖက်မှာမြန်မာနိုင်ငံကကချင်စစ်ဘေးရှောင်တွေအရေးနှိုးကြားမှုရှိစေဖို့လဲအမေရိကန်လွှတ်တော်အပအဝင်နိုင်ငံတော်ဟန်းနှိုးကြားမှုရရှိစေဖို့လိုက်လံဆောင်ရွက်နေသူလည်းဖြစ်ပါတယ်။တိင်းနဲ့ချီရဲ့ကချင်စစ်ဘေးရှောင်တွေနဲ့အထူးသဖြင့်အမျိုးသမီးတွေခံစားနေရတဲ့အထီးဒုက္ခနဲ့ပတ်သက်လို့မကြသေးမီကသူဝါရှင်တန် DC ကိုရောက်ရှိခိုက်မှာ VOA နဲ့တွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာတန်တင်ပြထားပါတယ
် Cause it only serves to make me more determined to achieve my final goal.
ဆိုင်ရုံကအမေရိကန်အခြေစိုက်ပေါ့နော်ဒီကချင် alliance လို့ခေါ်တဲ့ကချင်မဟာမိတ်အဖွဲ့ကိုတည်ထောင်ထားတဲ့ဆိုတော့လှုပ်ရှားမှုတချို့လေးနည်းနည်းပြောပြပေးပါလား
ဟုတ်ကဲ့ကျမတို့လှုပ်ရှားမှုတွေအခုကျမဒီမှာဆိုလို့ရှိရင် Washington DC မှာရောက်နေတဲ့အမေတမီအမဆိုတဲ့ဒီ documentary ပေါ့နော်ကျမတို့ဒီ American public တွေမှာလိုက်ပြီးရောပြတယ်အမေအဖြေလေးတွေလုပ်တယ်ကျမတို့ UN မှာလည်းတွားခဲ့တယ်ကျမတို့ cinema မှာလည်းတွားခဲ့တယ်အဲ့လိုတွားခဲ့တဲ့အဓိကဒီ film မှာ video clip ထဲမှာပါလဲဆိုတော့ကျမတို့ကချင်အမျိုးသမီးတွေရဲ့မြန်မာပြည်ကစစ်သားတွေရဲ့ကျမတို့အမျိုးသမီးတွေကိုအနိုင်ကျင့်တယ်မဒိန်းကျင့်တယ်ပေါ့နော်အဲ့ဒါတွေနဲ့နှိပ်စက်ခဲ့တယ်အဲ့ဒါတွေခံစားခဲ့ရတယ်သေသွားတဲ့ဟာတွေပါနေတယ်ပေါ့နော်အဲ့ဒါတွေရဲ့တက်တေခံချက်အဲ့ဒါတွေကိုအမေရိကန်နေလူတို့တွေကိုကျမတို့ကဖော်ပြတယ်ဒီလိုမြန်မာပြည်ကချင်ပြည်နယ်မှာဖြစ်နေတဲ့ပဋိပက္ခကြောင့်ကျမတို့အမျိုးသမီးတွေစီမှာပေါ့နော်ဘယ်လိုဒုက္ခတွေရောက်နေရတယ်အဲ့ဒါတွေကိုကျမတို့ပြောပြခွင့်ရှိခဲ့ပါတယ်။အဲ့ဒါတွေကဘာတွေလဲဆိုတော့အမျိုးသမီးမှာအခုတသိန်း3000ကျော်နေပြီ။ကျမတို့ကချင်းဒီ IDP ဆိုတာစစ်ဘေးရှောင်တာပေါ့နော်။ဒုက္ခတွေအနေနဲ့သူရတမကလည်းတမလို့မရဘူး။ဘာလို့လဲဆိုတော့ကျမတို့နိုင်ငံအတွင်းပါပဲဖြစ်နေတယ်။ကူညီတွေလည်းရရှိဖို့အတွက်အရန်ခက်ခဲတယ်။အဲ့ဒါတွေကိုရှင်းပြပိုင်ခွင့်ရတယ်။အမျိုးသမီးတွေမှာနေထိုင်ရေးခက်ခဲတယ်။ဖြားနာတာတွေဖြစ်တယ်မျိုးသမီးတွေဆုံးသွားပါသွားတယ်မိဖွားတဲ့အချိန်မှာကျမကြီးတို့အစားတောက်ဖွေရာတွေကောင်းကောင်းထောက်ပံ့မှုတွေမရှိတဲ့အချိန်ကျမှတည်သွားတဲ့ဟာတွေလည်းအများကြီးရှိပါတယ်ဒီ IDP မှာအမျိုးသမီးနဲ့ကလေးတွေအများဆုံးပါဝင်နေထိုင်တာဖြစ်ပါတယ
်ဟိုတခုမိချင်တာကစောစောကစိုက်ဘောပြောတဲ့အမေသမီးအမဒီဗီဒီယိုကောင်းစင်လေးကိုဘာဖြစ်လို့ရွေးထားလေရှင
်ဟုတ်ကဲ့ဒီအမေသမီးအမလို့ရွေးထားခြင်းကအမေသမီးအမဆိုတာပေါ့နော်အမျိုးသမီးငယ်တာလည်းဖြစ်မယ် amepin jia le pime ataka nge yue ra ne o o o ti bo no tetji yue ko o ti ko a lo ma khan za ne ya de dukha yak ni de ha so re ha ko chong pi lo pho pya chin phit par de a ra ga di madain chin pi yo a myo tami de ko anai chin ne ha ko let ne ta khu apwe a ni ne tu lo lou saung pi yo chama ro ko anai chin ne so re ha a ra de ko adika ni ne tha pi yo chama ro pho pya nai khwin shi khe par de
Now, the good Jama Mijinaga, the Suzawa Sino Pure, IDP, Sipi Shawni, the Kachin Pinema, the thing, don't down low, she gave me, Miazua, Mutamidine, Clearly Pitabono, the G. We reparate, so we cut out, and it's the Kani Mabono, Diga, Mutamidi, Blue, Doka of the Lace Route.
These Kamas or Aro Bono, they go lay, Plastic Lee Cararo, Elumulu, Biolum Yabono, Elumat, Maruma, Ye Kakemushi, Sata Chasabu, Kakeshire, Bono, Eina, Donsera, Sabono, Kakeri, and Yashibare, Erani, Senwe, Bio, Jamai, Tikite, Piana, Lushin, Maru, Sekutamu, Ale, Yan, Lu Adapibare, Bio, now the Kuga, the Glingere, Lungere, Pinaye, Satin Chene, Satin Jalem Shibu, Sayibu Keran Sao de Lemelo Labu, the amount tema, good tema, niare, a dress and lure bono, a twarurima, a lemma, long abawama, mulinte, longam shibu, a look at canny at Tintaro, the two yue yawny at mute media, trapio, or lolo chintare, a little lotin barbe pipe, lome subima bono, the camgani, this kangani, trapio, lo share, the two are yonsa kayare. Tio Pio, Yonsa Kayare, Soro, Tio de Adika Balo Le Soro, O Glim Wikina, Tio Pima, Yavjari Memiare, Gliale Lucene, Akataro, Toloria, Ludiago Yon Natang, Elumune, Yonsa Kayare, Mute Media, Le Babipi Lome Soro, Yonsa Kayalo, Yonsare, Lulem Tintabu, whom I yaw dobono, Amale, at the Machin Kayare, go when she, Glim Wipi, now by ma. Now, cut the cup, Yambi Yodro Yamsa Kayare, Bono, Elomure, Tomaru Sima, the Dene Yau Lare, the Era, the Gabalungu, Pio Bialule, Mpsiti Bubono, the Chuaro Shetare, Guani, Pio Mudain Kayavare, Gua Yamsa Kayavare, Dumialu, Dentera, Goye, Gong, Deca, Downle, Pio Biabo, the Yankevare, Pio Now the Kuga, Bain. Bain Jamu Tomaru Simale Yanji Keke Muri Midazuma Keke Amudumiria Sabono Bain Suerao Baluma Blue Biomle Babiana Damida Malum Labu Bono Elari Keke Joni Avare.
Not Kuabono, the chim Udmidi di Nezama Bono, Yonsa Kanyare Gisanabade, the Yonsa Kanyare Musari Bono, Umapi. Zanimiapi, Yonsa Kayara, Sazo, Sairon Piozu, the Tadmi Muibu Bono, Klim Muibu, Yonsa Kayara, the Chori Jaro, the Pidis Alumanima, Yonsa Kayara, Mu Mu Bono. Ella did in a Padde Bido Bono, in a Tisigi, Chimas Pichimare. Bajong, the Lusa Pido, Picerade, now brought through Yau de Kamale, the Dionang and Begu, the Buezari had a Saint Yautua Pido, Bedu Chini Muri, the Gazeta de Shidala. Chinia blue, so in Sia Kami de Bono.
Chinia Royan, so in Sia Kamare. Bello Anne, the Yonsa Kaya de Lebono, Lulu Chene, Sansta Chene, Sawoni, Dwe Keke Dwe, Tomorrow, a low dolome. A low dolome, so be your low shari tema, the Buezarian at the Saint, through Yonsa Kayare, the Chuap, Yed Zamari, the nightclub de Ma, through Yonsa Kayare, the Chuas, Nimia Lobo, the Yonsa Kayare, the Chua, the Glim Webo, the Yonsa Kayare. The Obi Bayal Doro, Setwebo, the Kekere, through a phone in Makayabu, the Jun Lobe, Pietuare, I don't. Let lemon media highly let me a jiba. Shishin Pioyama solution three sand the gown lobe. Kazane yare. Ekataro, Miori Muire Niama, Yautare, Kaneare. Erare ye. Now set web jatana, ballet, soro through ye, jamaye. Tikayare. Pio, gum yama bi jambo a duet. Shetaware. The choa lama de doare. The choa.
That's social kayarari, သူတို့ကဟိုဒီရေကန်နဲ့ချပီးတယ်ဆိုတော့ဟိုအဲ့ဒီအခြေအနေတွေသိနေနေရှင်းပြပေးပါတာ
ဒီကတော့သူတို့မြောကမှာထဲ့တယ်ဆိုတော့ဒီတရုတ်တရအဲ့ဒီမြော့ဆိုတဲ့ဟာကိုသူတို့ကဈေးကူတာဖို့အတွက်သုံးတာမွေးတာပေါ့နော်ဒါမဲ့ဒီမြော့ကြီးကိုပွားဖို့အတွက်ကကျမတို့ကချင်အမျိုးသမီးတွေကိုငစားအနေနဲ့အသုံးပြုတယ
်အခုပေါ့နော်ဆိုင်းရုံတို့ကချင်အမျိုးသမီးတွေတော်တော်လေးဥဆောင်ပြီးတော့ဟိုလှုပ်ရှားတာတွေလည်းကျမမြင်နေရပါတယ်ပေါ့နော်မကြာခဏလေးဒီနိုင်ငံတကာနှိုးချမှုရှိစေအောင်လည်းပြည်တွင်းနှိုးချမှုရှိစေအောင်လည်းလှုပ်ရှားဆောင်ရွက်တာတွေတွေ့ရပါတယ်အဲ့တော့ဆိုင်းရုံအနေနဲ့ပေါ့နော်ဒီလက်ရှိကချင်အမျိုးသမီးတွေမြန်မာနိုင်ငံမှာတွေ့ကြုံနေရတဲ့ဒုက္ခနဲ့ပတ်သက်ပြီးတော့နိုင်ငံကိုဘလို့ပန်ကြားခြင်းတည်းလားလူပဲဒီပြစ်ပခတ်ဖြစ်နေတဲ့မြန်မာစစ်တပ်နဲ့ဟို KIA ဟို KIA ကိုတက်ကိုပေါ့နော်နှစ်ဖက်ပေါ့နော်ညီချင်းကြီးအတွက်ဟိုရှေ့ရှုပြီးတော့ကိုလူမျိုးပေါ့နော်လူအနာကမပြောက်ကြီးအတွက်ဘလို့ပန်ကြားခြင်းမလဲရှိ
အခုလို့ပြစ်ပခတ်ကြောင်ပေါ့ပေါ့ကျမတို့ကချင်အမျိုးသမီးတွေမှာကြုံတွေ့ခံစားရတဲ့ဟာတွေကိုရက်တန်ကရပ်ဖို့ကကျမတို့ဒီမြန်မာစစ်တပ်ထိုးစစ်ဆင်တာကိုရပ်ပေးပါပြီးတော့စစ်ပွဲဖြစ်နေတာကိုအတနိုင်ဆုံးရပ်ပေးပါပြီးတော့အခုလိုမတိန်ကျင့်ခံရတဲ့အမျိုးသမီးတွေအတွက်တာဝန်ယူပြီးဖြေရှင်းမှုကိုလုပ်ပေးပါပြီးတော့အကူအညီမှုကိုကျမတို့ကချင် IDP တွေကိုစစ်ဘေးရှောင်တွေကိုနိုင်ငံတကာအကူအညီမှုကိုလွတ်လပ်စွာကူညီခွင့်ကိုပေးပါလို့ကျမအနေနဲ့တောင်းဆိုချင်ပါတယ
ဒလလာတန်းစီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာပါခင်ဗျာအခုတော့ကိုအောင်ပြောပြမယ့်သုတဆုံလင်အမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်ရွေးကောက်ပွဲတွေမှာရာဇဝတ်အကျဉ်းသားဟောင်းတွေမဲပေးခွင့်ယာယီနဲ့ပတ်သက်တဲ့အခြေအနေတွေကိုကိုအောင်ကတင်ပြထားပါတယ်
အမေရိကန်ပြည်ထောင်စုမှာရာဇဝတ်မှုကျူးလွန်ခဲ့သူအရေအတွက်ဟာအမျိုးသားအမျိုးသမီးစုစုပေါင်း 6.3% လောက်ရှိနေပြီးဒီအရေအတွက်ဟာအမေရိကန်သမိုင်းမှာအများဆုံးလည်းဖြစ်ပါတယ်။ဒါပေမဲ့လည်းဒီလိုရာဇဝတ်မှုကျူးလွန်ခဲ့သူတွေအတွက်အခြေခံဒီမိုကရေစီအခွင့်အရေးဖြစ်တဲ့မဲပေးပိုင်ခွင့်ကတော့ပြည်နယ်လိုက်ကွဲပြားပါတယ်။အမေရိကန်ပြည်ထောင်စုအရှေ့တောင်ဘက်ကဖလော်ရီဒါပြည်နယ်မှာတော့ရာဇဝတ်မှုကျူးလွန်ခဲ့သူတွေအနေနဲ့မဲပေးခွင့်ရဖို့နှစ်နဲ့ချီကြာမြင့်တဲ့လှုပ်ထုံးလုပ်နည်းတွေပြီးစီးတဲ့အထိဆောင်ရမ်းရပေမဲ့ဗားမောင်ပြည်နယ်မှာဆိုရင်တော့ထောင်ချအကျဉ်းသားတော်မှမဲပေးခွင့်ပြုထားပါတယ်ဒီလိုအခြေအနေတွေဟာမကြခင်ရပိုင်းမှာကျင်းပမဲ့အမေရိကန်လွှတ်တော်ဂျာကာလရွေးကောက်ပွဲတွေပေါ်ဘလို့တည်ရမှုတွေရှိနိုင်မှာမလဲဆိုတာကိုဆက်ပြီးတော့တင်ပြပေးမှာပါဗားမောင်ပြည်နယ်ကတော့ရာဇဝတ်အကျဉ်းသားဟောင်းဒန်ကလော့စ်ကိုဒုတိယအကြိမ်အခွင့်အရေးပေးအပ်ခဲ့တယ်မှာ
If you're an American citizen you should have that right to vote
ကျွန်တော်တို့ဒီဘယ်သူပဲဖြစ်အမေရိကန်တယောက်အနေနဲ့မဲပေးခွင့်ရှိတယ်မှာ
အမေရိကန်တဝန်ရာဇဝတ်မှုကျူးလွန်ခဲ့ဘူးသူတန်းတဲ့ချီရှိတဲ့အထက်မှာ close ကတော့မွေးအစည်းအဝါမှုနဲ့ဆွဲချက်တင်ခံခဲ့ရတာပါအခုခါမှာလက်ရှိပြည်ထောင်ကြခံနေတဲ့အကျဉ်းသားတွေအနေနဲ့မဲပေးခွင့်ပေးထားတဲ့ဗားမောင်နဲ့မိန်းပီနဲ့နှစ်ခုတည်းကဗားမောင်မှာနေထိုင်နေတာလည်းဖြစ်ပါတယ
် You know it's a right
သူကအလေးမထားတတ်ကြပါဘူးကိုယ့်ရဲ့ခွင့်ရေးတရားကိုရုပ်သိမ်းခံလိုက်ရမှတန်ဖိုးကိုပုံနားလည်လာကြပါတယ်
ဒါပေမဲ့လည်းအကျဉ်းသားတွေမဲပေးခွင့်ရတာနဲ့ပတ်သက်လို့လက်မခံခြင်းတွေလည်းရှိပါတယ်။ဘာမောင်ပြည်နယ်က Richard Perry က
You pay a price. You've lost.
ပြည်ထောင်နဲ့ထပ်တူပြန်ပေးဆက်ရမှာပါ။လွတ်လပ်ခွင့်မရှိသင့်ပါဘူးလို့သူကပြောသွားတာပါ။ American ပြည်နယ်14ခုကတော့အကျဉ်းသားတွေထောင်ကလွတ်လပ်ပြီးတဲ့နောက်မဲပေးခွင့်အလိုအလျောက်ပြန်ပေးရပါတယ်။အကျဉ်းထောင်ဝန်ထမ်းဟောင်း Andrew Kingsbury ကဒါဟာပေးရတဲ့နဲ့အခွင့်အရေးတရဖြစ်တယ်လို့မြင်ပါတယ်။
As soon as a person is reintegrated back in society and they're now a contributing member to society
လူမှုအတိုင်းဝိုင်းတွေပြန်ဝင်ဆန့်ဖို့လှုပ်ပေးလိုက်ပြီးချင်းသူတို့ဟာဒီလူမှုအတိုင်းဝိုင်းကိုအပြုသဘောနဲ့အကျိုးပြုနေပါတယ်ဒါကြောင့်သူတို့ရဲ့အခွင့်အရေးအားလုံးပြန်ပေးအပ်တဲ့လို့ယုံကြည်ပါတယ
်ဒါပေမဲ့လဲဖလော်ရီဒါမှာမျိုးရေးဆေးဝါးမှုနဲ့ထောင်နှံချမှတ်ခံရဘူးတဲ့ရိုက်ဒါဂူအနီပါကသူဟာထောင်ကနေလွတ်လာပြီမဲ့လဲဂူရီအပြစ်ပေးခံနေရုံပဲလို့ပြောရတယ
် It feel like an endless sentencing Nobody can
ဒီလိုအခြေအနေဆိုးရိမ်ရင်ဆိုင်ခဲ့ရတာကိုဘယ်သူမှမခံမနိုင်ကြပါဘူးအခုတခါမဲလဲပေးလို့မရပြန်ပါဘူး
လှုပ်ထုံလုံနေတွေအလုံးပြည်ပြီးဆိုရင်တော့နောက်တစ်ခါပဲတော့မဲပေးခွင့်ရှိမလဲဆိုတာမသိရပါဘူး
။အမေရိကန်တဝမ်းမဲပေးခွင့်မရှိတဲ့အကျဉ်းသားဟောင်း 40.8 တန်းထဲမှာကွမ်နီပါလဲပါဝင်ပြီးတော့အခုအခါမှာအကျဉ်းသားဟောင်း9ဦးကအချိန်တိုင်းတာတစ်ခုအထိမဲပေးခွင့်ကန့်သက်ထားတဲ့ Florida ပြည်နယ်ကိုတရားစွဲဆိုထားပါတယ်။ FELN လို့ခေါ်တဲ့မဲပေးခွင့်ရရှိရေးလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့ကဂျွန်ရှာမန်က
They apply these vague standards like, have you turned
your life around? ဘဝကိုပြုပြင်ဖို့စူးစမ်းပြီးပြီလားနောင်တရခဲ့လားဆိုတဲ့ရေဘူးရဆန်သတ်မှတ်ချက်တွေနဲ့တိုက်တာကြတာပါဒါပေမဲ့တယောက်အတွက်မှန်နေတာကနောက်တယောက်အတွက်မှန်ခြင်းမှမှန်ပါလိမ့်မယ
်ဒီလိုအခြေအနေဟာ Florida ပြည်နယ်ကမဲပေးသူစစန်းခွဲပေါ်တိုက်ရောက်မှုရှိပြီးလွန်ခဲ့တဲ့သမရရွေးကောက်ပွဲအတွင်းသမရရွေးချယ်တင်မြှောက်ရာမှာအဓိကကျတဲ့ဒေတာကူစားပြုမဲအတွက်အထောက်အကူပြုနိုင်တဲ့အရေးအတွက်လည်းဖြစ်ပါတယ်ကြားပြေရွေးကောက်ပွဲပါဝင်ရွေးကောက်ပွဲတွေမှာပြည်နယ်တွေအနေနဲ့ရာဇဝတ်အကျဉ်းသားတွေရဲ့မဲပေးနိုင်တဲ့အခွင့်အရေးကိုရုပ်သိမ်းတာနဲ့ပတ်သက်ပြီးတော့ဒါဟာနိုင်ငံတော်အဆင့်ပြောဆိုဆွေးနွေးရမယ့်ကိစ္စလည်းဖြစ်လာနေတာပါကောက်ခံရရှိတဲ့စစ်တမ်းတွေအရတော့ Florida ပြည်နယ်မှာနေထိုင်သူတွေဟာအကျဉ်းသားဟောင်းတွေမဲပေးခွင့်ပြန်ရဖို့အချိန်ပြန်ဆောင်ရစီတဲ့လုံထုံးလုံနည်းတွေနဲ့ပတ်သက်ပြီးတော့ပြောင်းလဲပစ်ဖို့သဘောတူကြပါတယ်မကြခင်ရက်ပိုင်းမှာပဲလွတ်တော်ကြာကာလရွေးကောက်ပွဲကျင်းပဖို့ရှိတာကြောင့်လဲနိုင်ငံရဲ့ပြောင်းလဲအတွက်မဲတမင်းဟာအရေးပါတဲ့အကြောင်းရာဇဝတ်အကျဉ်းသားဟောင်းတွေကလည်းထောက်ပြပြောဆိုကြပါရယ်ခင်ဗျာ။နယူးယောက်မြို့ကအရင်ရဲတပ်ဖွဲ့ဝင်တွေဟာမြို့ကနေနဲ့ရဲတပ်ဖွဲ့ကြားကူးလူပေါင်းဆက်ပေးနေကြသူတွေပါ။နယူးယောက်ကပုံမှန်ရဲတပ်ဖွဲ့ဝင်36,000အနေနဲ့တရားဥပဒေစိုးမိုးရေးဆောင်ရွက်ရမှာသူတို့ဟာတရက်တအားပါဝင်ကူညီကြပါရယ်။အခုခါမှာအဲ့ဒီအရင်ရဲတပ်ဖွဲ့မှာကူဆာ့ချ်ကားလဲပါဝင်လာပြီးသူဟာစစ်ဘာသာဝင်တဦးဖြစ်တာကြောင့်စစ်ဘာသာဝင်တွေစောင်းတဲ့ခေါင်းပေါင်းဝတ်ဆေးပြီးတာဝန်ထမ်းဆောင်တဲ့ပထမဆုံးအမျိုးသမီးဖြစ်လာပါရယ်ကူဆာ့ချ်ကားဟာနယူးယောက်အရန်ရဲတပ်ဖွဲ့ကိုအသက်20အရွယ်မှာစတင်ဝင်ရောက်တာဝန်ထမ်းဆောင်ခဲ့ပါရယ်အရန်ရဲတပ်ဖွဲ့ကိုဝင်ရောက်ခဲ့တာဟာအလုပ်တစ်ခုကိုဝင်ရောက်လုပ်ကင်တယ်ဆိုတာထက်စစ်ဘာသာတရားရဲ့အဆုံးအမအတိုင်းအများကျိုးဆောင်ခွင့်ရတဲ့အနေအထားကိုလည်းရရှိစေတာပါအထူးသဖြင့် Sick အမျိုးသားတွေတာဝတ်ဆင်လေးရှိတဲ့ခေါင်းပေါင်းကိုလည်းထူးထူးခြားခြားသူကဝတ်ဆင်ပါတယ
် After I found out the significance of the turban it's considered a crown and then I figured
ခေါင်းပေါင်းဆိုတာတရဖူလိုမျိုးပဲဆိုတာကိုတိလိုက်ရချိန်မှာဘာသာဝင်တွေရဲ့အဆောင်အယောင်ဖြစ်တဲ့ဒီတရဖူကိုဘာကြောင့်မဆောင်ခဲ့တာလဲဆိုတာကိုစဉ်းစားမိသွားပါတယ်တကယ်တော့ဒီတရဖူဟာကျမတို့ဘသူတွေဖြစ်တယ်ဆိုတာကိုပြသလိုက်တာပါဒီခေါင်းပေါင်းကိုကျမဝတ်ဆင်ထားလိုက်တော့တချို့တွေကဘာကြောင့်အဲ့လိုဝတ်တာလဲလို့မေးလာကြတဲ့အခါမှာကိုယ့်ရဲ့ကိုယ်ွယ်ရာယုံကြည်မှုနဲ့ဘာကြောင့်ယုံကြည်တယ်လဲဆိုတာကိုပြောပြနိုင်ပါတယ်
။အရင်ရဲတပ်ဖွဲ့ကနယူးယောက်မှာတရားဝင်နေထိုင်တဲ့အသက်ပြည့်ပြီးသူဘသူမဆိုဝင်ရောက်ခွင့်ရှိပါတယ်။သူတို့ဟာပုံမှန်ရဲတပ်ဖွဲ့ဝင်နေလို့တနက်မကင်ပေမဲ့ကိုယ်ခံပညာအပါဝင် CPR လိုအရေးပေါ်အခြေအနေမှာကျန်းမာရေးဆောင်ရှောက်မှုပေးနိုင်အောင်တဲ့ပြည်내ဥပဒေတွေကင်းလည်ဆောင်ရှောက်ရေးနည်းစနစ်တွေကိုတင်ကြားရပါတယ်။နယူးယောက်ရဲဌာနကအာမက်နက်ဆာက
The auxiliary officers are the eyes and ears of the police department.
ရန်တပ်ဖွဲ့ဝင်တွေဟာရဲတပ်ဖွဲ့ရဲ့မျက်စိနဲ့နားတွေပါ။သူတို့ဟာရဲတပ်ဖွဲ့ဝင်တွေကိုကူညီကြပြီးတော့တကယ်လို့တစ်ခုဖြစ်ပြီးဆိုရင်ရက်ကွက်နေလူလူနဲ့အတူပူးပေါင်းပြီးတပ်ဖွဲ့ဝင်တွေကိုလှမ်းခေါ်ပေးပါရတယ်။သူတို့ဟာရဲတပ်ဖွဲ့နဲ့ရက်ကွက်နေလူလူကြားပေါင်းဆက်ပြီးတဲ့သဘောပါ
။ Sikh မိဘနှစ်ပါးကနေကားကိုအမေရိကန်မှာမူးဖွားခဲ့တာပါ။အရန်ရဲတပ်ဖွဲ့ဝင်တော်တော်များများဟာကားလိုပဲရွှေပြောင်းအခြေချနေထိုင်သူတွေရဲ့မျိုးဆက်တွေပါ။သူတို့ဟာဘာသာပေါင်းစုံကိုးကွယ်ကြသလိုအင်္ဂလိပ်စာအပြင်တခြားဘာသာစကားလည်းပြောကြားနိုင်ပါတယ်။နယူးယောက်မှာနေထိုင်သူရီနာအာနန္ဒာ
ကျင်းကိုပန်အင်္ဂလိပ်နဲ့ရတယ်။အဲ့ဒါကလေးဇာတ်စာနဲ့ကြည့်ရ
အင်္ဂလိပ်လိုမပြောတတ်သူတွေအတွက်ကတော့ကူဆာ့ချ်ရှိနေတာကြောင့်အတော်လေးအဆင်ပြေပါတယ်။သူကပန်ဂျက်လိုလည်းပြောတတ်တော့ပန်ဂျက်စကားပြောသူတွေကိုကူညီနိုင်ပါတယ်။အထူးသဖြင့်အသက်ကြီးမှပန်ဂျက်ပြည်နယ်အပါအဝင်ဒေးလီပဲဖြစ်ဖြစ်တခြားနေရာကပဲဖြစ်ဖြစ်ရောက်လာသူတွေကိုကူညီနိုင်တာပါ။သူကအမျိုးသမီးလည်းဖြစ်တော့တချို့အမျိုးသမီးနဲ့ပတ်သက်တဲ့ကိစ္စတွေအတွက်လည်းအဆင်ပြေတယ်လေ
ရဲတပ်ဖွဲ့ကိုဝင်ရောက်လာတဲ့ Sikh တွေခေါင်းမဝတ်ဆင်ခွင့်နဲ့မုတ်ဆိတ်ရှိထားခွင့်ကို2016ခုနှစ်မှာနယူးယောက်ရဲဌာနကခွင့်ပြုခဲ့ပါတယ်ရွှေပြောင်းခြေချနေထိုင်သူတွေပေါ်ထားတဲ့လွဲမှားတဲ့အမြင်တွေကိုပြင်ဆင်ပေးလိုတဲ့အတွက်နယူးယောက်အရန်ရဲတပ်ဖွဲ့ဝင်အဖြစ်ဝင်ရောက်ခဲ့ုံသာမကလူမှုအတိုင်းဝိုင်းအတွင်းမှာကြားမခွဲခြားရှုမြင်မှုတွေကိုအဆုံးသတ်နိုင်မှုအတွက်လည်းအခုလိုတာဝန်ထမ်းဆောင်နေတာဖြစ်တယ်လို့ကားကပြောပါတယ
် It's a great message to the whole wide world that
အမျိုးသမီးတွေလည်းသူတို့စိတ်ပါဝင်စားတဲ့ဘလို့အလောက်ကင်မျိုးကိုမဆိုလောက်ကင်ခွင့်ရှိရဲဆိုရဲသတင်းစကားတကွာလုံးကိုပါလိုပါတယ
်နယူးယောက်အရန်ရဲတပ်ဖွဲ့ဝင်အဖြစ်တာဝန်ထမ်းဆောင်နေစင်မှာပဲကူဆာ့ချ်ကားဟာကောလိပ်ဆက်တက်နေပါတယ်ကြောင်းပြီးလို့ပြောရတဲ့ခါမှာတော့နယူးယောက်ရဲတပ်ဖွဲ့မှာအချိန်ကြီးဝင်ရောက်တာဝန်ထမ်းဆောင်မှာဖြစ်တယ်လို့သူကမျှော်လင့်ထားပါတယ်ခင်ဗျာ
ဦးအောင်တင်ဆက်တဲ့တုဒ္ဒဆုံးလင်းအမေရိကန်တခွင်အစီအစဉ်ပြီးခုတခါတော့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ရမှာပါ။ဒေါက်ခင်မျိုးသက်ကပြောပြမှာပါ။
2018ဓာတုဗေဒနိုဘယ်ဆုချီးမြှင့်တာခံခဲ့ရတဲ့သုတေသနလှုပ်ဆောင်မှုတွေကနေကျန်းမာရေးအတွက်ထိရောက်တဲ့ဆေးအသစ်တွေနဲ့ဇီဝလောင်စာတွေထုတ်လုပ်နိုင်တာအပြင်လူတွေအတွက်ဘလို့အကျိုးဖြစ်စေလဲဆိုတာကိုဒီကပတ်မှာပြောပြပေးပါစီ
။တော်တော်များများတုံးနေရတော့ဒီအုံနောက်ဓာတ်မှန်ရိုက်တဲ့ပုံဖော်တာတို့တဘာဝပတ်ဝန်းကျင်ကိုမထိခိုက်စေဘဲနဲ့အဝတ်လျှော်စက်ပြာကအစားဇီဝလောင်စာပေါ့နော် biofuel ကနေဆေးဝါးထုတ်လုပ်မှုအထိအသုံးဝင်လာပါတယ် autoimmune disease ပေါ့နော်မျိုးရိုးပီးသားကနေဖြစ်တဲ့လေးဘက်နာအဆစ်အမြစ်တွေရောင်တာနဲ့ဖြစ်တဲ့ကြိုက်ခဲတဲ့ဝေဒနာတွေကုတဲ့ဆေးဆိုဒီမျိုးရိုးပီးသားပြောင်းလဲမှုကိုအခြေခံပြီးသုတေသနလုပ်ပြီးထုတ်ဖော်ထားတဲ့ဆေးတွေပေါ်ပါပြီ
ဒေါက်တာပရိသတ်တင်ပါမျိုးရိုးပီးသားပြောင်းလဲမှုကိုအခြေခံတဲ့သုတေသနတွေကြောင့်ဆုရသူ၃ဦးကဒေါက်တာ Francis Arnold ရဲ့သုတေသနဟာသဘာဝနည်းနဲ့ဓာတုတက်တုံ့ပြန်မှုတွေမြန်လာစေဖို့အတွက်အင်ဆိုင်းသက်ဖြစ်ပေါ်မှုကိုထိန်းချုပ်နိုင်တဲ့နည်းလမ်းကိုရှာတွေ့ခဲ့တာဖြစ်ပြီးသူ့ရဲ့မူလရည်ရွယ်ချက်ကသဘာဝဝန်းကျင်ကိုထိန်းသိမ်းဖို့ပါတဲ့
ဒီအင်ဆိုင်းပရိုတီးန်ရဲ့သဘာဝကဘာလဲဆိုလို့ချင်းဓာတုပေါင်းစပ်မှုပြောင်းလဲမှုကိုမြန်ဆန်စေတာဓာတုပြောင်းလဲမှုလုပ်ပေးတဲ့ဓာတ်ကူပစ္စည်းတစ်ခုလို့ခေါ်ပါတယ်ဇီဝဓာတုရဲ့ဓာတ်ပစ္စည်းအလုံးနီးပါးဟာအင်ဆိုင်းပရိုတီးန်တွေကြောင့်ဖြစ်ရတာဓာတ်ပေါင်းစပ်မှုကအမျိုးစုံဖြစ်နိုင်တော့တဲ့အဓိကဒီဓာတ်ကူပစ္စည်း catalyst အနေနဲ့က enzyme protein ကတော့အဓိကပဲဖြစ်ပါတယ်ဒေါက်တာ Francis Arnold ရဲ့တကယ်တမ်းမူရင်းရည်ချက်ကသူ enzyme ထုတ်ဖို့မဟုတ်သူဖြစ်ချင်ဆုံးကတော့ဒီတဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းဖို့ရယ်ဒီတဘာဝပတ်ဝန်းကျင်ညဉ့်ဉန်းမှုတွေကိုကျော်ချဖို့အတွက်အဓိကရည်ရတာပါ
ဒေါက်တာ Arnold ရဲ့သူကေသနာဟာဇီဝလောင်စာအတွက်တိတ်ကိုအရေးပါပါတယ်ဘာကြောင့်မလဲ
ဇီဝလောင်စာကို renewal energy လို့ခေါ်ပါတယ်ပြန်ပြီးတော့ထုတ်လို့ရတဲ့စွမ်းအင်တစ်မျိုးပေါ့ဒီ renewable energy ကရေနံကနေထုတ်တဲ့ဓာတ်စီတော့မဟုတ်ပါဘူးရိုးဓာတ်စီက fossil fuel လို့ပေါ်ပါတယ်လွန်ခဲ့တဲ့နှစ်တန်းရာပေါင်းမြောက်များစွာကြာပြီးမှမြေအောက်ကရတဲ့ twin track ပစ္စည်းဖြစ်ပါတယ်တို့တွေကဘာတွေလဲဆိုလို့ချင်းရေနံတို့ကြောင်ပြီးတွေတို့တဘာဝတန်ငွေတို့ပေါ့နော်စွမ်းအင်သူတေသနလုပ်တဲ့လူတွေရဲ့ခံမှန်းချက်အရာဆိုလို့ချင်းဒီနှုံးအတိုင်းသာကားတွေဆက်ယုံနေတာသုံးနေလို့ရှိရင်နောက်အနှစ်100လောက်ဆိုလို့ fossil fuel လောင်စာတွေအကုန်ကုန်သွားမှာပါကုန်သွားတဲ့အခါကျလို့ရှိဒီ biofuel ကတိတ်အရေးကြီးပါတယ်အဲ့တော့ biofuel ရဖို့အတွက်ဟိုအခုဒီ enzyme သုတေသနကနေပြီးတော့အထောက်ပံ့အများကြီးပေးတော့မှာဖြစ်ပါတယ်ဒီဇီဝလောင်စာဆိုတဲ့အတိုင်းသူကဘယ်ရရလဲဆိုလို့ရှိရင်ဒီ biofuel ကိုတစ်တင်နေ cell ရဲ့ classy အလွှာနေပြီးတော့ protein enzyme နဲ့ခုနဒီ Dr. Francis Arnold လို့ထုတ်လိုက်တဲ့အကောင်ဆုံး protein enzyme ပေါ့အရင်နဲ့ရောလိုက်တဲ့အခါဒီ protein enzyme ကဓာတ်ကူဖြစ်စီဖြစ်တဲ့အတွက်တစ်ပင်တွေက cell classy အလွှာနေတကြားဓာတ်ထွက်လာတယ်ပေါ့နော်ထွက်လာတဲ့တကြားဓာတ်ကနေပြီးတော့မှကစောဖောက်လိုက်တဲ့အခါကျတော့မှကျွန်တော်တို့ကားတွေမှာထည့်ပြီးတော့မောင်းလို့ရတဲ့ ethanol ဓာတ်စီလောင်စာရတယ်အဲ့ဒါကို biofuel လို့ခေါ်တာပါဓာတ်စီရဲ့မှာဆေးရခိုင်နှုန်းကနေစက်ကအရာခိုင်နှုန်းဒီ ethanol ဓာတ်စီပါတယ်ဆိုတာကိုရေးထားတာအဲ့ဒါပါဒေါက်တာအာနုရဲ့ဤပညာဒီအစွမ်းထက်တဲ့ enzyme မျိုးကိုဒီအပင်တွေကနေပြီးတော့ဓာတ်ပြည့်တဲ့နေရာမှာအလွန်မြန်ပြီးတော့စွမ်းရည်ညင့်တဲ့ဓာတ်ပေါင်းစပ်မှုဖြစ်နိုင်အောင်ဓာတ်ကူဖြစ်စီ enzyme မျိုးဖန်တီးနိုင်ပြီးဖြစ်တဲ့အတွက်ကုန်ကြားစရိတ်တို့ထွက်နှုံးအတော်မြင့်အောင်လုပ်နိုင်တဲ့ biofuel တွေကိုဟိုအခုအများကြီးထုတ်နိုင်ပြီဖြစ်ပါတယ
်ဒေါက်တာအာနုရဲ့သူတေသနအပြင်သူနဲ့အတူဆုရခဲ့သူတွေဖြစ်တဲ့ဒေါက်တာဂျော့ဂျ်စမစ်နဲ့ဒေါက်တာဂရက်ဂရီဝင်တာရဲ့သူတေသနတွေကတရုတ်နဲ့တရုတ်အပြန်အလှန်အကျိုးပြုနေတာပါ
ဒီ biofuel ထုတ်တဲ့ enzyme မှာခုနဆေးတုသေတနာလုပ်တဲ့ enzyme နဲ့ DNA structure ချင်းမတူဘလို့အမျိုးမျိုးလိုချင်လဲဆိုတဲ့ဟာကိုခုန Gregory Spick နဲ့ Dr. Winter တို့ကအမျိုးအစားကို selection process အနေနဲ့ဒီ evolution theory idea ကိုယူပြီးတော့မှသူတို့ကထုတ်ယူတာအဲ့ဒါရတဲ့ဟာတွေကမှဒေါက်တာအာနုကဒီ enzyme ကိုဒီတိုင်းသာထားလို့ရှိရင်ပွားတော့ပွားမယ်ဒါပေမဲ့ effective မဖြစ်ဘူး။ဘာလို့လဲဆိုတဲ့အခါကျတော့ချိနဲ့နေတဲ့ enzyme လဲပါမယ်။အရန်ကိုတန်နေတဲ့ enzyme protein လဲပါမယ်။အဲ့တော့ချိနဲ့နေတဲ့ enzyme ရောအရန်တန်နေတဲ့ enzyme ရောသူက bacteria တွေကိုထည့်ပြီးတော့မွေးထုတ်လိုက်တော့မွေးထုတ်လိုက်တဲ့အခါကျတော့ကောင်းတဲ့ enzyme တွေအများကြီးထွက်လာတယ်မှာအဲ့ကောင်းတဲ့ enzyme တွေကိုယူထုတ်လိုက်ထုတ်ပြီးတဲ့အခါကျတော့နောက်ဖန်ပေါင်းကြောင်တစ်ခုလဲမှာပြန်ထည့်အကောင်းနေပြီးဝင်လာတဲ့အခါကျတော့ Mugang Mutan, did a poor Ashi had been twilight. That was singing on the lay on Loda. Low Loda and now Sonjari Kajara. A gongs of Mugang Mutan in Zayarora. A and Zainajama, Sea Pora, Rukuna, Biofuel, Toga, Kajaluchi, and Zayun, the Galantay, and Mesa, the Pine Long and Luxedwa. Jan affected Sidan, Dajan Tru, Nobo Bryce Pira.
Bobby Tilde, who can son Ari, Topin, and Tolu de Dudi the Narigani. A semiyang yoga, a yibia yoga, kana gudrin kugan asane mahmane yoga, kensa yoga, pianamu sayane patate, siwari gu tolu yama, teku tomu mare, Charles Darwin ye, singe pianamu pisema, tabawa a daisu, net tane chibi jabi me, tuye diuri gu tombi, a ku losang gejare, tuje the nariga, tiyo, nyansamu shibare.
Darwin ye theory of evolution process ku pyopya. Evolution process ကျားမယ်ဟာကိုအရမ်းများအောင်သင်ခဲ့သင်ခဲ့ပြန်သွားဖိဒ်လောက်တာတဘာဝနဲ့အဆက်တဲ့ဟာကိုသူကနက်ချရယ်ဆယ်လက်ရှင်လို့ခေါ်တယ်ဒါပါလဲဆိုဒိရက်တက်ဆယ်လက်ရှင်နဲ့ရအောင်ဟိုကျုံသွင်းပြီးယူတာပေါ့နော်ကိုကနက်ချရယ်ဆယ်လက်ရှင်ဆိုတဲ့အခါကျတော့နှစ်တန်းပေါင်း50တရာလောက်ကအကောင်ကြီးတွေအခုပြန်တွေ့တယ်ဟိုလုံခဲ့တဲ့55နှစ်20ရာအဲ့ဒီဟိုမဒဂတ်စကာကျွန်းမှာလက်ကြီးတွေစထွ
ตัวเองเนี่ยตั้งเบาท่านั้นท่านเราสั่งอะไรเอ๊ะเราที่สั่งนี่รู้ว่าเป็นพิมพ์สีเขามีการทักทายลูกที่ลูกเองดีนี้เนี่ยอันนี้ฟีดเราจะบอกเนาะทว่าอะไรก้าวหน้าอยู่ไรทว่าอะไรก้าวหน้าอยู่ไรเราต้องอย่างมีการมีด้านนี้ทว่าเราจะไปดีแต่ที่เนี่ยเปลี่ยนใจจริงเลยเป้ที่ตัวเองเปิดตัวติดตัวเนี่ยมีเป็นอย่างกันละกูที่มาเป้ยันน่าเลยเดียวสิเราจะประมาณเปลี่ยนปีสองอย่างอุ้ม
โอเคมีอะไรติดต่อเนี่ยนี่เป็นยังไงนะเชื่อปะเลยครับพี่เอ๋ทุเรียนเรื่องซีซันนี้เนี่ยประเดี๋ยวเว็บบ้านจะไปจีนเนี่ยที่จะเชื่อต้องยังเนี่ยส่วนเราพี่เอ๋อีเมลเลยสิเพิ่มมิสแอดพี่เอ๋นิวส์ดอทคอมกูสายตาปีปูนั่งยาวอะไรครับเนี่ยกูรอจะนี่ที่จะเชื่อต้องจีนมาแต่ยังจีนอยู่กูยังนั่งอ่ะเปลี่ยนไปมาบ้าง
เมื่อไงนั่งยันทำไมเนี่ยจะกูเชิงกันแล้วเนี่ยวิโรธยังเงี้ยสายสารมีชีวิตชีพยังชีช้าบุจูจ้าตุลีนับปัจจุบันตู้เนี่ยเนี่ยส่วนมีเรื่องธรรมะทั้งก้าจะต้องเรียนมาทั้งมาเพียวจ้าไล่ไปเลยมิจูรีพีเนี่ยคุณลุงเบียร์มีอยู่มาไม่ก้าลูกเขยเนี่ยไม่ใช่สิ่งอื่นที่มาธรรมะทั้งก้าเมื่อไงมาไม่เรื่องตุลีกูนั่งยันทำชีวิตเป็นปีท่าเลยชีกันอุลีบับจ้าท่านจะกูเป็นสมบูรณ์ตัวใหญ่มันจะเนี่ยปัจจุบันเลยจริงๆ ชาวจ้าตากันมาเลยครับเนี่ยสวัสดีทุกท่านเสียจมากกับโชกีตั้งแต่ขยันมุ่งเป้าหมายกันสุดยอดต้องเปลี่ยนมุ่งหาโคจรในขาชีกันในเก็บเงินจากตัวยาสันนิลล์พิจิตรกับวิบันไล่ไปเลยแต่เพียงมุ่งมาทำสิ่งดีก็เดี๋ยวเรื่องชีมาเอาปุ่นในเอาหนังเงินอารมณ์เนี่ยมาหมายกันก็อุตส่าห์ติดยาวแต่ในนั้นเสียก็โชกีเอชุดพิจิตรพิจิตรกับดีเนตวัชนันบุษเรียนใจตัวเราไม่สามารถมา ยิ่งได้กันนะใช่ปะเอ้รุ่นยามมุสลิมดูข่าวเดี๋ยวนี้มันยังงงกูละทุนกันเลยผู้สาวมีมาเนี่ยเป็นอะไรสุดยอดเลยก็ลูกสาวเนี่ยซีดิงก็ชัดเจนอย่างสั่งเต้นเอ๋ลูกคนยังสั่งจีไปเอเชียดูลูกาดิ้งนี่มาเพียวจะไล่ไปเลยกูรู้ดูข่าวเดี๋ยวเปลี่ยนผู้บุตรซีดิงก็ดูข่าวเดี๋ยวตัวอันนี้สีลานนั่นเดี๋ยวลูกเลยเอเชียดูลูกเพื่อกับเพียวไปเลยว่าสุดยอดก็ดูข่าวเดี๋ยวเปลี่ยนรับผู้เพียวนี่เป็นอะไรไอ้ลูกเปลี่ยนเ we ban like body. But I go book us dog amune Pakistan Mati and Chamakan Gayare Korea Mute Meet Ugo, Pakistan Diajuka good remember so banga the lobby like the Kisago. She signed like body, a shabby bigo botunica Bimsi John Sophia B T lobby like that, Pakistan at one malas and up there chip.
ကျေးဇူးပါခင်ဗျာသတင်းချင်းညို့ကိုကိုရန်နိုင်ပြောပြခဲ့တာပါဒီညတွေ့အစီအစဉ်ထုတ်လို့ရင်ဘူးကမဆုံမွန်ဖြစ်ပါတယ်အတန်မိုင်းဆိုင်ရာအင်ဂျင်ကတော့ skip 6ဖြစ်ပါတယ်ပြည်ဝေးမေးခံတန်ညဘက်မြို့ပေါ်လာအစီအစဉ်ကိုညာ9နိုင်နေစနေတိုင်းလိုင်းနံပါတ်24နဲ့26 3020ငါးဆက်တိတူကနေထုတ်လွှင့်ခဲ့တာပါကျွန်တော်ရှင်နေအားလုံးကိုစိတ်နှလုံးရှင်လန်းချမ်းမြေကြပါစေပြည်ဝေးကိုနားဆင်တဲ
This program has come to you from the Voice of America, Washington.
Welcome.